Welcome to the Voice of America in Burmese.
သတင်းများမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ် April 29ရက်စနေနေ့ကရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190လို့ပါတယ်မနက်6နာရီကနေ9:00စတင်ထုတ်လွှင့်နေပါတယ်ခင်ဗျာဒါပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ညဉ့်ညပိုင်းအခုမနက်ခင်းအစီအစဉ်တွေကိုတက်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးနဲ့ဟာမတ်စ်တို့ကြားစစ်ဆက်ရေးထပ်မံကြိုးစားဖို့အီဂျစ်ကိုယ်စားလှယ်အဖွဲ့အစ္စရေးကိုတွားရောက်နေပါတယ်ရုရှားကိုလမ်းနဲ့မထောက်ပံ့ဖို့တရုတ်ကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးကတတိပေးလိုက်ပါတယ်မြန်မာနိုင်ငံကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအများအပြားအပေါ် EU တန်ခတ်မှုတက်တန်းတစ်နှစ်ထပ်တိုးလိုက်ပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင်ချင်းပြည်အစိုးရဖွဲ့စည်းတာမှာ border ကွဲလွဲမှုတွေရှိနေတဲ့ချင်းကာဝေးတပ်ဖွဲ့မင်းတပ်ရဲ့ရှေ့ရီမန်းချက်တွေအကြောင်းဆက်သွယ်မေးမြန်းချက်တိုင်းဒေသအင်အားစုတချို့ရဲ့သတင်းမီဒီယာဆိုင်ရာမူဝါဒတွေပေါ်လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့တုံ့ပြန်ချက်တခါကမ္ဘာမီဒီယာတွေထဲမှာမြန်မာရေးဘလို့သုံးသပ်ရေးသားနေကြလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်မျိုးသမီးကန္တာသုတဆောင်နဲ့အမေရိကန်တခွင်သိပ်ပန်နဲ့ဤပညာအပစင်ကန္တာတွေလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်များ။အခုရင်ဆုံးတော့ဒီနေ့မနက်ထစ်တဲအောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်များ။
ဂါဇာတောင်ပိုင်းအီဂျစ်နယ်စပ်နားကရာဖာမြို့မှာအစ္စရေးထိုးစစ်ဆင်မဲ့အနေအထားဖြစ်လာနေချိန်မှာပဲအစ္စရေးနဲ့ဟာမတ်စ်ကြားနှိမ့်နှိုင်းမှုတွေနောက်တစ်ချီစတင်နေအောင်ကြိုးစားဖို့အတွက်အီဂျစ်အစ်စ်မြင့်နှိမ့်နှိုင်းအဖွဲ့ဟာအစ္စရေးကိုတောက်ကြံနေမှာတော့ပါတယ်။အီဂျစ်နှိမ့်နှိုင်းအဖွဲ့ကိုအစ်စ်မြင့်ထောက်လှမ်းရေးအရာရှိအဘတ်စ်ကမောင်းကဥဆောင်မှာဖြစ်ပြီးဂါဇာမှာရရှိဖြစ်ခိုက်ရဆဲရေးအတွက်ပုံစံသစ်ချပြဆွေးနွေးမယ်လို့ထိရှာလွယ်တဲ့အခြေအနေကြောင့်အမည်မဖော်လို့တဲ့အီဂျစ်အရာရှိပြောကြားချက်ကို AP နဲ့ Reuters သတင်းတွေမှာဖော်ပြပါတယ်။ Israel ဘက်ကတော့ Palestine အချင်းသားတွေနဲ့ Hamas ဖန်ထားတဲ့ဒဇာကန်33ယောက်လဲလှယ်ရမှာကန့်သက်အပြစ်ရဖို့အတွက်ဆန္ဒရှိပြီးဒဟာဂါဇာစစ်ပွဲအဆုံးသတ်ရေးဆက်ပြီးနှိမ့်နှိုင်းမှုအထောက်အကူဖြစ်စေမယ်လို့ပြောပါတယ်။ Hamas နဲ့တခြား Palestine စစ်သွေးကြွအဖွဲ့တွေကဂုဏ်ဖန်ထားတဲ့ဒဇာကန်စုစုပေါင်းက133ယောက်ရှိပြီးဒီထဲကအမျိုးသမီး33ယောက်တက်ကြီးရွယ်ဦးတွေနဲ့နာမကျန်းသူတွေဂါဇာမှာအသက်ရှင်ရရှိနေတယ်လို့အစ္စရေးသတင်းတွေကပြောပါတယ်။နှိမ့်နှိုင်းမှုတွေဟာနှစ်ဖက်အပေးအယူလှုပ်လာအောင်ကြိုးစားနေပေမဲ့အစ္စရေးဘက်ကနောက်ထပ်ကမ်းလှမ်းမှုမရှိဘူးလို့ပြောပါတယ်။တကယ်လို့သဘောတူညီချက်ရရင်တော့ယာယီပြည့်ရမှုကသတင်း6ပတ်တည်းပိုးပြီးမခံနိုင်ဘူးလို့လည်းပြောပါတယ်။ယူကရိန်းအတွက်ဒေါ်လာ6ဘီလီယံတန်ဖိုးရှိတဲ့စီးရီးကူညီတွေပေးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတောက်ကြံနေမှာကြေညာပါတယ်။အမေရိကန်ကယူကရိန်းကိုတက်နိုင်တဲ့အများဆုံးပေးဖို့ထောက်ပံ့မှာဖြစ်ကြောင်းလည်းပြောပါတယ်။ဒီကြေညာချက်ဟာယူကရိန်းအတွက်အမေရိကန်ပေးထားတဲ့ဂရုတီချောင်းပြတာကဖြစ်ပြီးရုရှားရန်လိုမှုကိုတွန်းလှန်ဖယ်ရှားရမှာယူကရိန်းနဲ့မဟာမိတ်ဖြစ်တဲ့လက်တွဲရက်တီမဲ့ပြင်အခုညီပေးဖို့လည်းဘယ်တော့မှတုံ့ချိုင်းနေမှာမဟုတ်ဘူးလို့ပြောပါတယ်။ယူကရိန်းခုခံကာကွယ်ရေးဆိုင်ရာဆက်သွယ်ဆောင်ရွက်မှုအဖွဲ့ဟာလာစင်တွေ့ဆုံပြီးယူကရိန်းရဲ့ကာကွယ်ရေးတုံးပစ္စည်းထုတ်တဲ့လုပ်ငန်းတွေအကူအညီပေးနေတယ်လို့ယူကရိန်းနေချောင်းကာကွယ်ရေးဆွင့်ညှင့်တင်ဖို့ UAV မောင်းထုမဲ့အရင်သစ်တွေတရင်အချက်နဲ့တွေ့နည်းပညာတွေတိုးတက်ဖို့အတွက်ကူညီနေတယ်လို့လည်းဝန်ကြီး Austin ကပြောပါတယ်။ဒီဖွဲ့ကယူကရိန်းပေါ်မှာရုရှားရန်လုံမှုတွေကမ္ဘာကဆန့်ကျင်မှုကိုထင်ရနေတာဖြစ်ပြီးဒါဟာယူကရိန်းဥရောပဒေသအမေရိကန်နဲ့ကမ္ဘာကြီးတွေပါတက်ရောက်မှုရှိကြောင်းနားလည်တယ်ဆိုတာပြနေတယ်လို့လည်းပြောပါတယ်။အမေရိကန်လက်လက်သောပြပအကူအညီကျန်းမာရေးဖြစ်တဲ့ဒေါ်လာ65ဘီလီယံချထားပေးတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ဒါဟာယူကရိန်းကိုသူ့ပိုင်နဲ့သူခုခံကာဝန်နိုင်အောင်လုပ်ပေးရရောက်တယ်လို့လည်းပြောပါတယ်။ရုရှားကာဝေးဌာနဆက်မှုလုပ်ငန်းတက်တရုတ်ရဲ့အထောက်ပံ့ပေးမှုအပေါ်မှာအထူးစိုးရင်ကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရေးယူတန်းခတ်မှုတွေချဖို့အသေးချပြင်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြံနေမှာပြောပါတယ်။ဘေကျင်းကိုရောက်နေတဲ့ဝန်ကြီးဘလင်ကင်ဟာနှစ်နိုင်ငံရဲ့အငင်းပွားမှုတွေကိုတရုတ်သမ္မတရှီကျင်ပင်နဲ့တခြားတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးအချိန်မှန်းတွင်းမှာပဲအခုလိုပြောတာပါဒီဆွေးနွေးပွဲမှာတရုတ်ကရုရှားကို microchips တွေစစ်ပစ္စည်းတွေနဲ့ယူကရိန်းစစ်ပွဲမှာတုံးမဲ့လက်နက်ထုတ်ရမှာတုံးနိုင်တဲ့ပစ္စည်းပေးဖို့မှုဟာဝန်ကြီးဘလင်ကန်အဓိကဆွေးနွေးတဲ့အကြောင်းညာလို့အမေရိကန်အရာရှိတွေကပြောတာပါဒီကိစ္စကိုတရုတ်ကဖြေရှင်းဖို့တော့မလုပ်ရင်အမေရိကန်ဘက်ကအရေးယူဆောင်ရွက်ရမယ်လို့သမ္မတရှီကိုသူပြောကြားခဲ့ကြောင်းလည်းဝန်ကြီးဘလင်ကန်ကပြောပါတယ်ယူကရိန်းစစ်ပွဲအတွက်အရေးပါတဲ့လက်နက်ထုတ်လွှင့်ရမှာတုံ့နိုင်တဲ့ပစ္စည်းတွေတရုတ်ကရုရှားကိုတင်ပို့မှုတားဆီးနိုင်ဖို့အတွက်နောက်ထပ်တန်းခတ်အရေးယူမှုတွေချမှတ်မယ်လို့အမေရိကန်ကသတင်းပတ်တော်ကြားပြောဆိုနေပေမဲ့ဘယ်တော့ချမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့အမေရိကန်ဘန်စနစ်ထဲကနေပင်မတရုတ်ဘန်တွေကိုဖယ်ရှားလက်ချင်ကစပြီးအမေရိကန်ရဲ့ကမ္ဘာစီးပွားရေးကိုတော့ထိခိုက်စေခဲ့တာလည်းဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်2024 April 30မှာတက်တန်းကုံဆုံးတော့မယ် EU ဥရောပသမဂ္ဂရဲ့မြန်မာပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုကို2024 April လောက်ကုန်ထိနောက်ထပ်တစ်နှစ်တက်တန်းတိုးလက်ကြောင်းဥရောပကောင်စီကတောက်ကြနေမှာကြေညာပါတယ်ပြီးခဲ့တဲ့နှစ်တွင်းမြန်မာနိုင်ငံအခြေအနေကိုတေချာသုံးသပ်ရမှာမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းမကျတဲ့လှုပ်ဆောင်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေအတော်ဆဆဝါဝါဖြစ်ပွားနေတာတွေ့ရဆဲဖြစ်တဲ့အတွက်အခုလိုတက်တန်းတိုးဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်EU ကအရေးယူတန်ခတ်မှုချမှတ်ထားသူလူပုဂ္ဂိုလ်က103ရှိပြီးကုမ္ပဏီပေါင်းက22ခုရှိကြောင်းနဲ့ဒီလူပုဂ္ဂိုလ်တွေကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတယ်လို့သူတို့အတွက်စီးပွားရေးအရင်းမြစ်ရအောင်ဒါမှမဟုတ်သူတို့အတွက်ငွေကြေးထောက်ပံ့မှုတွေကိုသူတို့ကိုဖြစ်စေသူတို့နဲ့ဆက်နွယ်နေသူတွေကိုဖြစ်စေဓာတ်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပေးအပ်မှုမလုပ်ဖို့တားမြစ်တာပါဒါပြင်သူတို့တွေဥရောပဒေသရင်းဝင်ရောက်မှုအတွက်လည်းချီးစွမ်းကန့်သတ်မှုတွေချမှတ်ထားတယ်လို့ဖော်ပြပါတယ်EU ကမြန်မာပေါ်မှာလက်နက်နဲ့လက်နက်ပစ္စည်းတွေတင်ပို့မှုကိုတားမြစ်ထားတယ်လို့ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်တဲ့စစ်ပစ္စည်းတင်ပို့မှုတွေကိုလည်းဆက်လက်တားမြစ်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ် EU ဥရောပသမဂ္ဂကချမှတ်ထားတဲ့ Digital ဝန်ဆောင်မှုဆိုင်ရာဥပဒေ DSA ရဲ့တင်းကျပ်တဲ့စည်းမျဉ်းတွေနဲ့အညီလှုပ်ဆောင်ဖို့လိုအပ်တဲ့ကုမ္ပဏီတွေရဲ့စည်းရုံးမှာတရုတ်လက်လီဖြန့်ချတဲ့ Shane ကုမ္ပဏီကိုဥရောပသမဂ္ဂကထည့်သွင်းလိုက်ပါတယ်ဥရောပတလွာအွန်လိုင်းဝန်ဆောင်မှုလုပ်ငန်းတွေမှာတလကိုလူပေါင်း45ဆန်းကျော်အသုံးပြုနေတာကြောင့် DSA စီးမင်းလိုက်နာဖို့ပြတ်ထန်းထားတဲ့ဆင်းမှာကုမ္ပဏီပေါင်း23ခုရှိသွားပြီဖြစ်ပြီးအခုရှိန်ဟာ Facebook, TikTok, Twitter, X နဲ့ YouTube တို့လိုပဲပြတ်ထန်းစီကံအတိုင်းဩဂုတ်လကစပြီးလိုက်နာလုံဆောင်ရတော့မှာဖြစ်ပါတယ်။ဒီဥရေရအွန်လိုင်းအသုံးပြုတွေလုံခြုံမှုရှိဖို့တရားဝင်ပစ္စည်းတွေမရောင်းဖို့အထူးသဖြင့်လူငယ်လေးတွေအတွက်အနေရှိမဲ့ပစ္စည်းရောင်းချခွင့်တားမြစ်တာဖြစ်ကြောင်းကော်မရှင်ကပြောပါတယ်။ရှိန်းကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံမှာရှိတဲ့အွန်လိုင်းသုံးဆဲသူ108တန်းလောက်ကလစဉ်သုံးဆဲပါတယ်။ EU ကအခုလိုချမှတ်တဲ့စည်းကမ်းကိုလိုက်နာမယ်လို့ရှိန်းကကြေညာတာပါ။စည်းမျဉ်းလိုက်နာမှုရှိမရှိ EU ကစောင့်ကြည့်စုံစမ်းနေတဲ့တခြားကုမ္ပဏီတွေထဲမှာ TikTok, X နဲ့နောက်တရုတ်လက်လီဖြန့်ချီကုမ္ပဏီဖြစ်တဲ့ AliExpress တို့လည်းပါပါတယ်။နောက်တစ်ခု online community မျိုးကိုလည်းဒီစင်းနဲ့ထည့်သွင်းမယ်လို့ခန့်မှန်းနေရပါတယ်။ပါကစ္စတန်မှာရောက်နေတဲ့အာဖဂန်ဒုက္ခသည်တွေတဲကမှတ်ပုံတင်ထားသူတွေကိုဆက်ပြီးနှိမ်ခွင့်ပေးဖို့အတွက်ပါကစ္စတန်အစိုးရကဒီသတင်းပတ်အစောပိုင်းမှာပဲဆုံးဖြတ်လိုက်တာကြောင့်နေရရင်ပြန်ဖို့မဆိုးနေတဲ့အာဖဂန်ဒုက္ခသည်တွေအတွက်အဆင်ပြေသွားစေပါတယ်။ဒါပေမဲ့လည်းပါကစ္စတန်အာဏာပိုင်တွေဟာတောင်းနေချေတဲ့အာဖဂန်ဒုက္ခသည်တွေကိုစီးပွားရေးမတည်ငြိမ်တဲ့နေရရင်ကိုပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲအတင်းပြန်ပြီးပို့ရတာကြောင့်ဆိုးရိမ်နေကြရစေပါ။တနင်္လာနေ့ကတော့ပါကစ္စတန်ဝန်ကြီးချုပ်ရှာဟိမ်ရှာရက်အစိုးရအဖွဲ့ကဧပြီ1ရက်ကနေဇွန်လကုန်အတွင်းတက်တန်းကုန်ဆုံးမဲ့ဒုက္ခသည်မှတ်ပုံနဲ့ကပ်ပြားကိန်းဆောင်ထားသူတွေကိုဆက်ပြီးနေထိုင်ခွင့်ပေးမယ်လို့ကြေညာခဲ့ပါတယ်။ဒီမှတ်ပုံနဲ့ကပ်ပြားကိန်းဆောင်ထားသူတွေအတွက်ပါကစ္စတန်အစိုးရကကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားခွင့်နဲ့ဗန်းရှင်းဖွင့်ခွင့်တွေပေးထားတာပါ။2023အောက်တိုဘာမှာပါကစ္စတန်မှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတဲ့အတွက်နိုင်ငံတွင်းတရားဝင်လာရောက်ခိုးလုံယူနိုင်ငံခြားသားတွေကိုအစိုးရကနှင်ထုတ်ခဲ့တာဖြစ်ပါတယ်။ဒါအာဖဂန်စစ်ဘေးကထွက်ပြေးပြီးပါကစ္စတန်မှာနှစ်ပေါင်း40ကျော်ခိုးလုံနေသူတွေအပေါ်မှာပါတက်ရောက်မှုရှိပါတယ်။လက်ရှိမှာပါကစ္စတန်မှာလာရောက်ခိုးလုံနေတဲ့အာဖဂန်နိုင်ငံသားက3,000+လောက်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ
်။စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ကင်မျိုးသက်ကအချင်းများပေးခဲ့တာပါဖတ်ရမယ်။အခုကဆက်လို့ဆက်သွယ်မေးမြန်းချက်သုံးသက်ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုနဲ့စတင်ပါမယ်။ချင်းပြည်အစိုးရဖွဲ့ဖွဲ့တာနဲ့ပတ်သက်ပြီးဒေါ်လာကွဲလွဲမှုတွေရှိပေမဲ့ဆက်နာရှင်စနစ်ပြုတ်ကျရင်မှပြည်ထောင်စုအဆင့်တိုင်းဒေသတော်လှန်ရေးအင်အားစုတွေပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဘယ်သူနဲ့မဆိုပူးပေါင်းလှုပ်ဆောင်သွားမယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့မင်းတက်ကပြောပါတယ်။ဆက်နာသိန်းတာကိုလက်နက်ကင်ဆက်ကျင်တော်လှန်ခဲ့တာ၃နှစ်ပြည့်လာပြီဖြစ်တဲ့ချင်းကာကွယ်ရေးတပ်ဖွဲ့မင်းတက်ရဲ့ရှေ့လာလာနဲ့ရည်တည်ချက်တွေကိုပြောရေးဆိုခွင့်ရှိသူဘိုးကာဝေးကော်မတီအတွင်းမှုစလိုင်းဟာဟွန်ကိုအွန်လိုင်းကတဆင့်ကျွန်တော်ကပဲဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့လက်ရှိမင်းတပ်မြို့နယ်နဲ့ဒေသတဝိုက်ကိုရောအုပ်ချုပ်မှုပုံစံကဘယ်လိုရှိနေလဲဗျဘယ်လိုစီမံထားပါလဲ
ကျွန်တော်တို့ပထမဆုံးကျွန်တော်တို့ဒီတပိတ်ကလာဟိုဖိုင်လာရှိရတယ်မှာကျွန်တော်တပိတ်လုပ်တယ်ဒါပြီးရင်တော့ကျွန်တော်ပြီးတော့ ပြည်သူ့အုပ်ချုပ်ရေးကျွန်တော်တို့ကစာပေရှင်လမ်းညွှန်မှုနဲ့ကျွန်တော်တို့ရဲ့အခုလက်ရှိကျွန်တော်စုစည်းချုပ်တာဝန်ထမ်းဆောင်နေတဲ့ဒါလည်းအနိုင်ရထွက်တော်အမှတ်ပေးဖို့နော်သူကလေတစ်စစ်ကျွန်တော်တို့ဟိုတပည့်အဖွဲ့တွေအရပ်ဖက်ကစီအပေါင်းကကျွန်တော်တို့ကပါအဖဆိုတော့ကျွန်တော်အစ်မတော်ကလေးကျွန်တော်တို့အကောင့်ထည့်ပို့ပြီးပါဒါဒီအနေနဲ့တစ်စစ်ကျွန်တော်စတီဒီယမ်မြင့်တဲ့ဘူးလဲကျွန်တော်တို့ဟိုပစီတယ်ပါအဖကိုခုချက်ယူပါလောက်တယ်ဆိုတော့အဲ့ကလေးကနေကျွန်တော်တို့ပြောမယ်ဆိုတော့2020ခုနှစ်မှာတိုက်ပွဲတွေပြင်းတဲ့2023ဆိုတော့ဒါကကျွန်တော်တို့ပြည်သူ့ကျူရီအဖွဲ့ကိုကျွန်တော်တို့ကကောင်းကောင်းမွန်မွန်ကိုကျွန်တော်တို့ရဲ့ရန်တရားလေပတ်တာဟိုကျမကြီးပညာကြီးကျောင်းပြီးစုမှုကြီးကအစပေါ့နော်ကျွန်တော်တို့ဆောင်ရွက်နေခဲ့ပါတယ်ဒါကကျွန်တော်တို့ခုမှလည်းမဟုတ်ဘူးဘယ်ကနေတနေ့နေ့ကလေးရတယ်နော်ဟုတ်ကဲ့
โอเคဒီလာစားမိုင်းတော့ကဒီချင်းပြေအစိုးရဘက်ဖွဲ့ရတဲ့ပတ်သက်ပြီးတော့ CTF မင်းတပ်အနေနဲ့သဘောထားကွဲလွဲတာရှိတယ်ဒါပေမဲ့သဘောထားကွဲလွဲတာပြည့်ပြည့်ထားပြီးတော့စစ်ကောင်စီကို select tolerance ပို့ဆုံးဖြတ်တယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ဗျအဲ့တော့လက်ရှိမှာရောဒီချင်းပြေအစိုးရဘက်ချင်းလန်ကောင်ဆယ်ချင်းမျိုးသားတပ်ဦးစင်နေတဲ့ဒီချင်းမျိုးသားတပ်မတော် CNA ပေါ်မှာဒီ CTF မင်းတပ်အနေနဲ့ဘယ်လိုသဘောထားရှိပါလဲဗျဒီအ
စိုးရကအဲ့ UCC နဲ့ ICCD လမ်းကြောင်းကနေကျွန်တော်တို့ချင်းညီတော်ကသွားမယ်လို့ပြောထုတ်ပြန်ထားပါတယ်အခုဆိုရင်ကျွန်တော်ချင်းပြေနဲ့အစိုးရအစိုးရဖွဲ့ကိုအရင်ကြတော့ဒါကဟိုတမျိုးနဲ့အဖွဲ့အစည်းတစ်ခုတည်းကနေဘယ်လိုပြောမလဲပေါ်ဆောင်ဖို့အရင်ခတ်ခဲ့တယ်လေဒါတမျိုးနဲ့တပြည်နယ်လုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်ချင်းညီတော်မှာတိကျက်မာမိတ်ကြီးအားတို့တော်ကျွန်တော်လုပ်ရဲကျွန်တော်ရဲ့ညီတော်တွေနဲ့ပူးပေါင်းပြီးမှကျွန်တော်ကဒီချင်းပြည်နယ်အစိုးရဖွဲ့ကိုဖြစ်ပေါ်လာဖို့ပေါ့နော်ကျွန်တော်ကြိုးစားနေတယ်ဆိုတော့ကျွန်တော်တို့ကတော့ဒါကချင်းပြည်နယ်အစိုးရဖွဲ့စီဖွဲ့ချင်တယ်အခုကျွန်တော်ဆုံးမတော့ဘူးဒါကမင်းတပ်တစ်ယောက်တည်းကလုပ်လို့မရဘူးဟိုဘယ်အဖွဲ့အစည်းတစ်ခုတည်းကနေဒါကပြည်နယ်တစ်ခုလုံးရဲ့အစိုးရဖြစ်ကိုကျွန်တော်တမကထားလို့ပြတော့မလွယ်ဘူးပေါ့အားလုံးရဲ့သဘောတူမှုခုကျွန်တော်လိုချင်တဲ့ဆွေတွေ့ဒီမိုကရေစီဖြစ်တဲ့အတွက်ဒီကျွန်တော်တို့ဒီမိုကရေစီနိလန်ချချင်းပြည်နယ်မှာပါတဲ့အဖွဲ့အစည်းတိုင်းရဲ့သဘောထားတွေကိုကျွန်တော်တို့အတန်တိုင်းဆိုစူးစီးပြီးမှကျွန်တော်တို့ဒီချင်းညီနောင်တွေနဲ့တာကိုလက်ချစ်ဆက်ပေါ်ဆောင်သွားမယ်ပေါ့နော်ကျွန်တော်တို့ချင်းညီနောင်တွေက ICIC လမ်း ICNCC လမ်းကြောင်းကနေချင်းပြည်နယ်ဆိုရဖြစ်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမယ်လို့ချင်ပါတယ်
ဟုတ်ကဲ့အနာဂတ်မှာဆိုရင်ရောဒီချင်းပြေအစိုးရအဖွဲ့မှာပူပေါင်းပါဝင်တာမျိုးဖြစ်လာနိုင်လောက်ရ
ဒါကတော့ကျွန်တော်တို့ကဒီကျွန်တော်တို့ကလမ်းချင်းပြူကြတယ်လမ်းချင်းပြူလေကျွန်တော်ပြချက်တွေလည်းပြူကြတယ်အာနာရှင်ပြုတ်ကြဖို့ရေးကျွန်တော်တို့ရဲ့တန်းတူအခွင့်အရေးတိုင်းရင်းသားအခွင့်အရေးတွေဒါတွေကကျွန်တော်တို့မူဝါဒတွေလမ်းကြောင်းတွေပြူကြတယ်ဒါပေမဲ့တော့ကျွန်တော်တို့အခုအခြေအနေမှာကျွန်တော်တို့ရဲ့ဘယ်လိုပြောမလဲအချင်းလန်းကောင်စီမှာလည်းသူ့မူဝါဒတွေနဲ့ရှိတယ်ကျွန်တော်တို့ ICIC ရဲ့နေတော်မှာချင်းညီတော်မှာလည်းရှိတယ်ဒါကကျွန်တော်ကနိုင်ငံရေးစဉ်းစားဖို့ဖြစ်တဲ့ချက်ကျွန်တော်တို့လမ်းချင်းပြူတွေတစ်ချိန်ချင်းမပြတ်ဆုံးကြမှာအားလုံးကအဘေါ်တာကြီးကြီးနဲ့ချင်းပြည်နယ်အစိုးရဖြစ်ကိုရေးလို့တာအားလုံးကစိတ်ရင်းမှန်နဲ့ဖြစ်ကြရင်ကျွန်တော်တို့ပြန်ဆုံးပြန်မဆုံးနိုင်ကြအကြောင်းရှိမှာပေါ့ဒါမှမဟုတ်ကျွန်တော်တို့ဆုံးမပြောသလိုအခုကချင်းပြည်နယ်ချင်းလူပြည်သူလူထုကိုဟိုအတွက်တကယ်စစ်မှန်တဲ့ပြည်နယ်အစိုးရဖြစ်ကိုရေးဆိုရင်ကျွန်တော်တို့တွေတောင်းအားလုံးရဲ့သဘောထားတွေအားလုံးရဲ့ဒီမိုကရေစီနည်းလမ်းကြကြပုံစံအမှန်ဟာရှိတယ်ပေါ့နော်အဲ့ဒါလေးဒါကျွန်တော်တို့တိုက်ဆိုင်သွားရင်ကျွန်တော်တို့ချင်းမဆုကျွန်တော်တို့ရဲ့စီတမ်းမင်းတက်ပါတယ်အများကြီးမူဝါဒရှိတယ်လို့ကျန်တဲ့ဖွဲ့စည်းတွေမှာရှိတယ်ကျွန်တော်တို့ကစစ်အာဏာရှင်ပုံကြတဲ့မိတိလက်နက်ကိုင်အဖွဲ့စည်းနဲ့ဆိုကျွန်တော်တို့ကလည်းတွဲလုဆောင်နိုင်ရဲ့လို့ကျွန်တော်တို့မူဝါဒမှာပါတယ်လို့ပဲကျွန်တော်တို့ကျန်တဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ညီနောင်ပေါ့နော်မိတိလက်နက်ကိုင်အဖွဲ့စည်းတွေကျွန်တော်တို့တန်းချင်းတူကျွန်တော်တို့ပြန်ဆုံးကြမှာဟုတ်ကဲ့
โอเค CDF မင်းတပ်အနေနဲ့ပေါ့နော်ဒီပြည်တော်စုတစ်ခုလုံးဆိုရင်တော့ဘယ်လိုရည်တည်ချက်မျိုးဘယ်လိုပူပေါင်းမှုမျိုးရှိမှာပြ။ဟု
တ်ကဲ့ကျွန်တော်ကအခုမင်းတပ်လူနဲ့ဆိုလဲကျွန်တော်တို့ကဥပမာကျွန်တော်တို့ရဲ့ဘူဝါဒမပါဘူးလို့ပြောမှာကျွန်တော်တို့ချင်းဒီအခုကျွန်တော်တို့ရဲ့ဒီဟိုချင်းညီနောင်စစ်စင်ပါလေအခိုင်တက်တော်ကလည်းဟိုပေါင်းရအဖြစ်ပါတယ်။ဒါပြီးကျွန်တော်တို့စောပိုင်းကာလမင်းတပ်မျိုးရဲ့တိုက်ပွဲအောင်မြင်မှုတွေအားလုံးကလည်းဒီရုံးနေကလည်းကျွန်တော်တို့ကအများကြီးအဲ့ဘယ်လိုကျူးတရားရှိတယ်ကျွန်တော်တို့တွေကတိုက်ပွဲတွေပြင်းထန်လာတဲ့ဆစ်ချောင်လာတဲ့အချိန်မှာလည်းရောင်းနေဖက်ကနေကျွန်တော်တို့ဖက်ကိုစားနေရစ်ခါတွေအဆဆအရာရာပေါ့နော်ကူညီပေးခဲ့တယ်သူဒီလိုပါပဲကျွန်တော်တို့ရောင်းနေမှာတိုက်ပွဲတွေမှာကျွန်တော်တို့ပေါ်ဆောင်တယ်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဘူဝါဒလမ်းစဉ်အတိုင်းပဲပြည်တော်စုအစ်စ်အနေနဲ့လည်းကျွန်တော်ချင်းညီနောင်အနေနဲ့လည်းရှစ်ဆက်ပြီးမှအစီပြုတ်ကြရဲဆိုပြီးပြည်တော်စုအစ်စ်လည်းကျွန်တော်တို့ပဲအီယာဟုတ်ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ပြည်သူ့ကာကွယ်တပ်တွေပူးပေါင်းပြီးမှပြည်တော်စုဒီအာဏာရှင်အောက်လက်အောက်ကနေဟိုပေါ့နော်ကိုကျွန်တော်တို့အာဏာရှင်ပြုတ်ကြရေးတော့တဲ့ဘက်စီးနဲ့ဆိုပူပေါင်းပြီးမှပြည်တော်စုအဆင့်ကိုရောက်သွားမှာပါဟုတ်ကဲ
့ဟုတ်ကဲ့ဗျမင်းတပ်မြို့နယ်ထဲမှာလက်ရှိတိုက်ပွဲအခြေအနေကဘယ်လိုရှိနေပါလဲဗျစစ်ကောင်စီဘက်ကရောဘယ်လိုလှုပ်ရှားမှုတွေရှိပါလဲဗျ
ကျွန်တော်တို့မင်းတပ်မြို့နယ်ထဲကပြောမယ်ဆိုတော့ဒီ 2023年ဒီဇင်ဇန်နဝါရီလ30ရက်နေ့ကလွေရင်စကားစကားဒီသူတို့ရဲ့တဆွန်ကြီးရဲ့နေရာနေအပြစ်ဘက်ကိုဟိုမြို့နယ်တဲ့ဟိုစစ်ကြောင်းထိုးတာမျိုးထွက်တာမျိုးမလုပ်နိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တို့မင်းတပ်မျိုးနေထဲမှာမင်းတပ်မျိုးတောင်မှာပဲကျွန်တော်တို့ဟိုမင်းတပ်မျိုးမှာရက်ကလေးရက်ကရှိတဲ့ထဲမှာကိုကျွန်တော်တို့ကဟိုအရှိဘုံတော့မင်းတပ်မျိုးရဲ့အရှိဘုံရက်ကိုတို့တို့မြေမြောက် ဒီစက္ကစရဲ့ဟိုအချမ်းတစက္ကစရဲ့ရဲဘော်ရဲ့ဟိုတက်ဖို့ကလည်းအပြင်းမထွက်နိုင်ဘူးပေါ့နော်ကျွန်တော်85ရက်ခန့်ကြီးအောင်ကျွန်တော်စူးထားတယ်လို့ရမယ်ဆိုတော့တခုတော့ရှိတယ်ကျွန်တော်ဘက်မှာစစ်ကြောင်းမထူးလာနိုင်တဲ့ချိန်မှာကျွန်တော်ဒါကအခုမှတော့မဟုတ်ဘူး2017တိုက်ပွဲအစကလေးကနေတောက်လျှောက်ကျွန်တော်ကိုဒီလက်နက်ကြီးတွေနဲ့ဒီအရေးရှိမြင်တာပေါ့တော့သူတို့စိတ်ချင်အောင်တိုင်ပွင့်မရှိဘဲနဲ့အချမ်းဖက်ပြည်သူအချမ်းဖက်လုပ်ရတယ်ပေါ့နော်ဆရာစုတွေကတော့ဒါကနေ့စဉ်ဒီကကျွန်တော်တို့ချုပ်ပြရတဲ့ဖြစ်မှာရှိတယ်အလုံးစုံတည်းအတိုင်းနဲ့ဒီဧပြီလအထဲမှာဆိုလဲဆော့ဗိုင်ဧပြီလတရက်နေ့မှာဆိုကျွန်တော်တို့ပြင်းပြထန်တာလေးရောင်းတိုက်ခတ်မှုရှိတယ်အဲလက်တောင်းလျှောက်ပေါ့နော်ကျွန်တော်တို့တက်ဖို့လည်းဒီဧပြီလထဲမှာဆိုတိုက်ခတ်မှုရှိတယ်
ဧပြီလ3ရက်နေ့ကမင်းတပ်မြို့နယ်တဲ့ကချေရွာတရွာကိုစင်ကွဲဘုံတွေနဲ့တိုက်ခတ်ခဲ့တဲ့ဆိုတဲ့သတင်းကိုတော့စစ်ကောင်စီဘက်ကညှင်းထားပြီးတော့ဘုံကျဲတိုက်ခတ်တာမရှိသလိုတိုက်ပွဲလည်းမဖြစ်ခဲ့ဘူးလို့ထုတ်ပြန်ထားတာရှိပါတယ်ဗျာအခုသတင်းပို့ပို့ချက်တပုတ်နဲ့ဆက်ပါမယ်စစ်ပွဲဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာသတင်းရယူခွင့်သတင်းသမားလုံခြုံရေးနဲ့သတင်းလွတ်လပ်ခွင့်ပေါ်ချိန်ချမှုတွေရှိနေတဲ့ပတ်သက်လို့မြန်မာသတင်းမီဒီယာနဲ့သတင်းတောက်တွေကြားစိုးရိမ်ပူပန်မှုတွေဖြစ်နေတဲ့အကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ကဧပြီလ26ရက်နေ့မှာထုတ်ပြန်ပါတယ်ဒေမီဒီယာလွတ်လပ်ခွင့်တင်းကျပ်လာမှုအပေါ်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးညှိနှိုင်းမှုလုပ်နေတဲ့အကြောင်းလည်းပြောပါတယ်။ဒီကြောင့်သတင်းပိပုတ်ချက်ကိုကိုရဲမောင်ကပြောပြပါမယ်ခင်ဗျာ
။ယခုဧပြီလအတွင်းကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားတဲ့မီဒီယာကျုံ့ဝင်ဆိုင်ရာညွှန်ကြားချက်နဲ့ကရင်အမျိုးသားအစည်းအရုံး KNU ကထုတ်ပြန်လိုက်တဲ့သတင်းနဲ့ပြန်ကြားရေးလုပ်ငန်းဆိုင်ရာ policy မူဝါဒတွေကျင့်ဝတ်စည်းကမ်းတွေဟာသတင်းသမားတွေရဲ့လုံခြုံရေးသတင်းလွတ်လပ်ခွင့်အပေါ်ချိန်ကျောက်နေရလို့မြန်မာသတင်းမီဒီယာနဲ့သတင်းတောက်တွေအကြားစိုးရင်ပူပန်မှုဖြစ်ပေါ်နေကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကဧပြီလ26ရက်နေ့မှာထုတ်ပြန်ထားပါတယ်။မီဒီယာကျင့်ဝတ်နဲ့အညီသတင်းရယူပိုင်ခွင့်ပြုဖို့အတွက်စစ်ပွဲဖြစ်နေတဲ့တိုင်းရင်းသားနယ်တွေအားလုံးရည်ရွယ်ပြီးထုတ်ပြန်လိုက်တာဖြစ်ကြောင်းလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM အတွင်းရင်းမှူးတိုးစော်လက်က VOA ကိုပြောပါတယ်
။အဓိကတော့ဗျာကျွန်တော်တို့ပြောချင်တာသတင်းသမားတွေဒီလေသတင်းမီဒီယာကျင့်ဝတ်ပေါ့ဥပမာကျွန်တော်တို့ VOA မှာလည်း VOA ကုတ်တော်ကွန်လက်ရှိတဲ့မီဒီယာတွေမှာလည်းမီဒီယာကျင့်ဝတ်တဲ့အညီကျွန်တော်တို့အဓိက access to information ပေါ့ဗျာသတင်းရယူပိုင်ခွင့်ကိုကျင့်ဝတ်တဲ့အညီယူတာကိုပေးပါလို့ကျွန်တော်တို့ပြောတာပါအဓိကတော့ဗျာနော်အခုလောလောဆယ်လက်ရှိကတော့ IEC နဲ့ KNU ကထောက်ထားတော့သူတို့ပဲတည်ပြောသလိုဖြစ
်သတင်းရယူမှုကိုတိုင်းရင်းသားလက်နက်ကိုင်တွေရဲ့ကန့်သက်ချက်တွေကြောင့်မြေပြင်သတင်းရယူနေတဲ့သတင်းသမားတွေအတွက်စိန်ခေါ်မှုတည်းရဲ့ဖြစ်စေသလိုသတင်းလွတ်လပ်ခွင့်ကိုထိခိုက်ပုံကျင်းစေတယ်လို့ KNU နယ်မြေမှာသတင်းရယူနေတဲ့သတင်းနောက်တူကပြောပါတယ်
။မြေပြင်မှာသတင်းရယူတဲ့သတင်းနောက်တွေအတွက်ဒါကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်။သတင်းလွတ်လပ်ခွင့်ကိုလည်းထိခိုက်စေတယ်။သတင်းလွတ်လပ်ခွင့်ပေါင်းပို့ပြီးကျင်းသွားတာပေါ့နော်။ဒီအချိန်လေးမှာသတင်းသမားတွေကအစီအမံသတင်းရယူနေရတာဖြစ်တယ်။သူတို့ရဲ့အသက်လုံခြုံရေးကိုလည်းပဲဒါဂရုစိုက်နေရတာဖြစ်တဲ့အတွက်ပေါ့လေ။အခုလိုသူတို့ရဲ့သတင်းရယူတဲ့နေရာမှာဒီလိုမျိုးကန့်သက်ချက်တွေသမချက်တည်းကဒီစီကံချက်တည်းကတကယ်ကိုလုံလုံရေးရဆိုရင်းစရာဖြစ်တယ်လို့မြင်တယ်ပေါ့နော်ဒါတွေကိုလည်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကလည်းဒါထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြောချင်ပါတယ
်လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ဘက်ကထုတ်ပြန်ချက်သိရဖို့ VOA ကဆက်သွယ်ခဲ့ပေမဲ့သတင်းပြန်ကြားခြင်းမရှိသေးပါဘူးကရင်မျိုးသားအစည်းအရုံး KNU ရဲ့သတင်းနဲ့ပြန်ကြားရေးလုပ်ငန်းဆိုင်ရာ policy မူဝါဒများကျင့်ဝတ်စီကံများရဲ့အခန်းစနစ်ပြင်ပသတင်းဌာနတွေလှုပ်ဆောင်ရမယ့်လှုပ်ထုံးလုပ်နည်းများအရ KNU ထိန်းချုပ်နယ်မြေမှာသတင်းလာယူမဲ့ပြင်ပသတင်းဌာနတွေဟာ KNU ရဲ့ဗဟိုဌာနချုပ်ကိုကြိုတင်ခွင့်ပြုချက်တောင်းခံရမှာဖြစ်ပြီးကြိုတင်ခွင့်ပြုချက်တောင်းခံရမှာသတင်းဌာနအမည်သတင်းထောက်ကပ်သတင်းသွားယူမဲ့နေရာသတင်းရယူမဲ့အကြောင်းအရာတွေကိုပူးတွဲတင်ပြရာကြောင်းနဲ့အဖွဲ့အစည်းရဲ့လုံခြုံရေးဂုဏ်သိက္ခာနဲ့ပုံရိပ်ကိုထိခိုက်နစ်နာပျက်စီးဆုံးရှုံးစေမဲ့ပြုမှုလှုပ်ဆောင်ချက်များကိုရှောင်ကြဉ်ရမှာဖြစ်ပြီးလူဝဘာကရိုက်ကူးထားတဲ့ရုပ်သံများဖြစ်စေ၊ဓာတ်ပုံများဖြစ်စေ၊တာဝန်ရှိသူများကစစ်ဆေးရင်တောင်းခံလာပါကရိုက်ကူးထားတာကိုပြသပေးရမယ်ဆိုပြီးပြီးခဲ့တဲ့ April 27ရက်နေ့ကကန့်သက်ချက်တွေတင်းကျပ်ထုတ်ပြန်ထားပါတယ်။အလားတူကရင်နီပြည်ကိုသတင်းလာယူမဲ့ပြည်တွင်းပြည်ပသတင်းမီဒီယာအပါအဝင်အလွတ်တန်းသတင်းတောက်တွေလိုက်နိုင်ရမယ့်မီဒီယာကျင့်ဝတ်ဆိုင်ရာညွှန်ကြားချက်စီကံသတ်မှတ်ချက်တွေကိုပြီးခဲ့တဲ့ April 16ရက်နေ့ကကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားပါတယ်။သတင်းလွတ်လပ်ခွင့်ကိုချိန်ချောက်ပြီးပေါင်ကျင်းအောင်လှုပ်ဆောင်နေရမှာမဟုတ်ပဲမလိုလားအသက်ပြဿနာမရှိစေရင်းနဲ့နှစ်ဖက်ပွတ်တိုက်မှုမရှိအောင် နှိမ့်နိုင်လှုံ့ဆော်သွားဖို့ရှိကြောင်းပြင်းနေပြီးဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အသွင်ရမှုနှင့်ကိုပညာက VOA ကိုပြောပါတယ်
ဒီဟာကကျွန်တော်တို့အနေနဲ့ဘောင်ကျင်းတယ်လို့ဟိုခန်းစားရင်ဘောင်ကျင်းသွားနိုင်တယ်။ဒါပေမဲ့ဒါမူဝါဒပိုင်းဆိုင်ရာအစိုးရတရားဖြစ်စီအစုပ္ပတုပ္ပဒါတတ်မှတ်ရမယ်ရှိရမယ်ဟိုနီလာနေဖြစ်တော့ပါတော့။တချို့အပိုင်းမှာကျွန်တော်ခက်ခဲကြုံနေတယ်ဆိုတာကျွန်တော်နားလည်တယ်။ကျွန်တော်တို့ရဲ့တချို့အတုံးတို့မှာအနေချက်ရှိဆိုကျွန်တော်တို့နားလည်ထားတယ်။ဒါပေမဲ့လည်းဒီဟာကိုကျွန်တော်တို့ဒီစဉ်တကြပေါ့နော်ကျွန်တော်တို့နဲ့အတူဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲ။ဒီဟာဘယ်လိုကျော်လွှမ်းကြမလဲဆိုတဲ့စဉ်းစားချက်ရှိရင်တော့ကျွန်တော်တို့ကတော့ဒီနေ့မီဒီယာတစ်ဖွဲ့ချင်းစီဖြစ်စီဒမဟောလေဒီတိမီယာကောင်စီတဖွဲ့ချင်းဒစုချင်းစီဖြစ်စီဘာကျွန်တော်တို့တွေ့ဖို့အတွက်အစီအစဉ်ဖြစ်တယ်အခုလည်းတွေ့နေအောင်လဲကျွန်တော်တို့ဒီဘာခဏပြောစီမံအစီအစဉ်တွေရှိတဲ့စီမံချက်တွေရှိပါတယ
်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုညီမှန်းထားသောတက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့သတင်းမီဒီယာလွတ်လပ်ခွင့်စံနှုန်းများတန်ဖိုးများကိုလေးစားပြီးကျင့်သုံးစီဖို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကတိုက်တွန်းလိုပါကြောင်း IPCM ရဲ့ထုတ်ပြန်ချက်ကဖော်ပြထားပါတယ်လောလတ်သောသတင်းမီဒီယာလုပ်ငန်းရဲ့သဘောတဘာဝကျင့်ဝတ်စံနှုန်းသတင်းရယူခွင့်ဆိုင်ရာနဲ့သတင်းမီဒီယာအချင်းချင်းထိန်းချုပ်မှုစတဲ့သတင်းမီဒီယာအခန်းကဏ္ဍတွေကိုရှင်းလင်းတင်ပြရန်တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွေ့ဆုံရေးကိုလည်း IPCM ကစီစဉ်ချက်ရှိတယ်လို့ဆိုပါတယ်။သတင်းသမားတွေစောင့်ထိုင်းရတဲ့ကျင့်ဝတ်ကိုလိုက်နာကျင့်သုံးရန်တိုက်တွန်းနှိုးဆော်ပြီးမိမိကိုယ်ကိုထိန်းချုပ်ကျင့်မဲ့ရေးစနစ်ကိုလည်းရေးဆွဲပြဋ္ဌာန်းထားကြောင်းနဲ့လျှင်မြန်စွာပြောင်းလဲဖြစ်ပေါ်နေတဲ့မြန်မာနိုင်ငံ၏အခင်းအကျင်းမှာသတင်းသမားတိုင်းလိုက်နာတင်တဲ့ကျင့်ဝတ်ကိုလာမယ့်မေလ3ရက်နေ့ကမ္ဘာသတင်းလှုပ်လှခွင့်နေမှာ IPCN ကထုတ်ပြန်သွားမှာဖြစ်ကြောင်းထုတ်ပြန်ချက်ထဲမှာအသိပေးထားပါတယ်ခင်ဗျာ
ကိုရဲမောင်ပြောပြခဲ့တာပါခင်ဗျာအခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်အောင်ပါဦးကျော်စန်းသားကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မှာပြထုံထုံပြောပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကုရပပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့အဓိကအားဖြင့်မြန်မာနိုင်ငံစစ်ကောင်စီရဲ့အနေအထားနဲ့တော်လှန်ရေးလှုပ်ရှားမှုအခြေအနေတွေဖြစ်ပါတယ်အဲ့ဒီမှာပထမဆုံးပြောပြဖို့ရွေးချယ်ထားတာကတော့ The bottom is falling out for Myanmar's junta အောက်ခြေကရိုင်လဲပြိုကွဲလာနေတဲ့မြန်မာစစ်ကောင်စီဆွဲခေါင်းဆောင်နဲ့ Joshua Katlin ရဲ့သုံးသပ်ချက်ဖြစ်ပါတယ် Council on Foreign Relations ကိုခေါ်တဲ့ CFR.org ကတို့ပြောပြမှာပါခင်ဗျာစစ်မြေပြင်မှာအရေးနိုင်တာတက်ဖို့ဆုံးခွာသွားတာနေမြေဆုံးထွက်ရတာစတဲ့ဆုံးရှုံးမှုတွေများလာတော့မြန်မာစစ်တပ်ဟာအောက်ခြေကပြိုလဲလာနိုင်ပြီဒီအချိန်တွေအတွက်လိုအပ်သလိုပြင်ဆင်ကြရတော့မယ့်အခြေရောက်လာပြီစေကောင်စီအတွင်းအကွဲအပြဲဖြစ်လာနိုင်သလိုစေအုပ်စုဟာဆုံးရှုံးမှုတွေကိုပြန်လည်ရနိုင်ဖို့ဥမိုရက်ဆက်ကြံကြုတ်တဲ့ဤတွေကိုသုံးလာနိုင်တယ်ဒါမှမဟုတ်ဒီဘက်မှာစူးစမ်းထားတဲ့ချမ်းသာကြွယ်ဝမှုတွေကိုမထိခိုက်ရအောင်ကြိုးပမ်းပြီးဒီဘက်ကိုတင်းရှောင်သွားနိုင်တယ်လို့ဆိုပါတယ်ရာဂျီကိုတော်လှန်ရေးအင်အားစုတွေစီလက်လွတ်လိုက်ရပြီဆိုရင်မြန်မာစစ်တပ်အနေနဲ့စိတ်ဓာတ်ပြက်ပြားလာပြီးစစ်ကောင်စီရဲ့ရှေ့လာလာပေါ်သံပြားရှိလာတဲ့ထိုင်းနိုင်ငံအစိုးရကခွင့်ပြုမယ်ဆိုရင်တော်လှန်ရေးမဟာမိတ်တွေအတွက်လက်နက်အင်အားလူအင်အားဖြည့်တင်းနိုင်စရာအဓိကလမ်းကြောင်းပင်သွားမှာဖြစ်တယ်လို့လည်းဆိုပါရယ်။နေပြည်တော်ဒရုန်းနဲ့တိုက်ခိုက်နိုင်ခဲ့တာဟာလည်းအပြည့်စီသိမ့်မရှိလှပေမဲ့စစ်တပ်ရေးရာကြီးမားတဲ့ထုနှဲမှုတစ်ခုဖြစ်တယ်။နိုင်ငံအနောက်ဖက် AARF တပ်တော်စီမှာအကြီးအကျယ်ရှုံးနေနေသလိုစစ်ကောင်စီရဲ့အရေးနိုင်မှုကနေရာတကာမှာဖြစ်လာတော့မျိုးပေါ်နေရာတွေကလွဲပြီးထိမ့်ချုပ်နိုင်ပါသေးရဲ့လားလို့မေးစရာဖြစ်နေပြီးသူတို့တပ်မှအရာရှိကြီးတွေကလွဲလို့ကျန်တပ်ဖွဲ့ဝင်တွေအတွက်အနှိမ့်ဆုံးထောက်ပံ့နေရတဲ့ရိခါတွေလည်းကုန်ခန့်လာနေပြီလို့စွန့်ခွာလာသူတွေပြောတဲ့အကြောင်းဒီ Washington Post သတင်းစာကိုကဖော်ပြထားပါတယ်သူတို့ရဲ့စစ်တပ်ရှုံးနိမ့်မှုတွေကိုမဖုံးပွယ်နိုင်တော့သလိုတော်လိုင်းအင်အားစုတွေဟာ Terrorist အကြမ်းဖက်သမားတွေမဟုတ်ဘူးဆိုတာဟာလည်းပဲပြောင်းသွားသူတွေများလာတာနဲ့အမျှပေါ်လွင်လာပြီလို့ဆိုထားပါတယ်တစ်ဖက်မှာလည်းရုရှားကလွယ်လို့စစ်ကောင်စီကိုလက်နက်ထောက်ပံ့တဲ့နိုင်ငံမရှိသလောက်ဖြစ်တဲ့ရုရှားဒီဘင်လင်းယူကရိန်းစစ်အတွက်လိုအပ်နေလို့မြန်မာကိုထောက်ပံ့ထားတဲ့လက်နက်တွေပြန်တောင်းနေရပြီးမြောက်ကိုရီးယားရဲ့လက်နက်ကိုလည်းရုရှားကအလေးထားနေရပြီး2021စစ်ကောင်စီတက်လာကြတဲ့ကမထီရောက်ခဲ့တဲ့အာဆီယံဟာလည်းဒီချင်းချန်စီခွတ်ထိုင်ခဲ့တဲ့အဖွဲ့ဝင်နိုင်ငံတချို့ဟာအခုစစ်ကောင်စီရဲ့ဆက်လက်တည်တံ့ရေးအပေါ်သံတရားဖြစ်လာကြပြီးထိုင်းဆိုရဆိုရင်ပုံမှန်သဘောပေါက်လာပြီးပြင်ဆင်မှုတွေအောင်လုပ်နေပြီလို့ဆိုထားပါတယ်ဆိုတော့စစ်ကောင်စီဘလောက်ထိဆက်လက်ခံနိုင်ဦးမှာလဲနောက်ဆုံးကစားကွက်အဖြစ်ဒေါအောင်ဆန်းစုကြည်နဲ့ထိတန်းအကျဉ်းသားတွေကိုအဆုံးချပြီးမြန်မာပန်းဟအောင်ပြန်ကြိုးစားဦးမှာလားဒါမှမဟုတ်သူတို့လူစားတိုင်းအဖြစ်အဆုံးချကာကွယ်ရမလားတပ်တွင်းအာဏာသိမ်းမှုပဲဖြစ်လာလိမ့်မလားစသဖြင့်ဤမျိုးစုံဖြစ်လာနိုင်တယ်။ဒ Rajang Pinangi along Lena Tasinza be Pin Sinjama Chedelu, either Tara Chiparsnia. The Satama were gene at risk of collapse as resistance spreads. Kugan Donai Jebjanarne, Yasikonsi, Sunshumbo, Lara Sini, Sura Gonzine, Uniprasha de Thunga Jaguro, Socialist Worker.co.uk, Gatunu Piobialuare. Socialist Mine either hide the ball of Pioma Chiparsnia. Sekonsi Jasumu Nilavi. The young Taka Dara Lelo Tunganzia Nilam Sirovu. Tonai in Azurima, Duke Webbiare, Tahadia, Chinian, Tansania, Dure, Musuri, Poesi Bondum Bawene, Thure Tunijaga, Sibo Jodu Pesha, Thru Kuvain, Saintan Yai Wopshipi, the Mugrezi, Sanabia, when Ninu Jump Trepe Layazu Lunga Tamam Yazole, Thru Allegiance in Ambegayare. Pongan Durea, Kongara, Nangan Tahanga, Lurea Tokamu Webshida. เสียงนั้นจึงสเตโกอาลงามุ่งไปยังเรื่องดับเบิลเมสซูรุนิยมหัวใหญ่ที่บอกไปลูกนี้จะต้องเป็นเสียงเสียงบีโกเป็นอุจจาระอัตโนมัติด้วยเซซุนเนียสว่าตั้งใจจะยาดับที่ดูสูรุจึงเนี่ยมีลูกตั้งใจจะเรียนเสียงเป็นอะไรอย่างยิ่งสมเชิดเดียวในงานอาร์ตสังคมสิบดูเกรบีที่ยังไต่เบอร์ในเพลามาสูรุเนื้อจากกูเป็นหน้ามาดีดับเบิลปีที่ผ่านเพลามาบลูลาบูทุกสิ่ง สิ่งที่บอกว่าเราดำเนินงานอย่างสมชาติเดียวกับจูซีบอร์ที่ใครอังลุกมาอุตส่าห์ลงมาเมืองเราเนี่ยมันเองมันเนี่ยเช่นที่สมุทรเปลี่ยนเชลัยเนาะสมัยมาจงเกล้าส่งชมพูเรียนเปลี่ยนเลยยังสัญญาไหมปีนี้สิเดสเลปชินเลงไหมสุรามยนต์อัตยามากลุ่มประมาณ 现在你呢？总在查查，别白看呀。我那时候比较热啊，咯。你妈上台takes revenge on its people。就比如如果来杀起来，你妈是搞起事来搞起来。可你阿基米南马也总在接皮白，这里没人，我那个都比较麻烦呀。就是你说可能你那时候是新比新进来的，是搞起生意在国嘛。 ลูกนี้อารมณ์เนี่ยมีมาบิดูเร่ปัจจุบันต้องเรียนสุบังป่าวในลาจาร์เองทุกข้อสมบูรณ์เลยฮะสนิทใจสุดที่เป็นพี่สิ่งสิ่งเนี่ยพามีอะไรสิ่งที่จะได้รู้ลูกจีนวันนี้นิสสันเนี่ยมีมาสิ่งที่เราไม่เสพผู้ยันตันสัพเพตามิสิบุแต่เราไม่มาสิ่งที่กับผู้อินฮัจจีเลยลูกเรียกจะมาเยี่ยปีนัยเชิงสาวสาวเรกิสาเรกุชอบบอบีสิ่งเอาหนึ่งในชีพสิ่งนั้นเลยด้วย ตั้งปีเราอาชีพมาพุ่งเชื่อมในส่วนไหนงานเพื่อตัวเองเสด็จมาเองอาตัดฟ้าเป็นตัวสิงเวตั้งกาขุนยาจอผมจะเลี้ยงเนี่ยได้แค่ยี่ห้อเดียวจอสิเลยถ้าพี่บ้านดูลงวันเสียเสียด้านงานทุกผู้มีอาเปียลุ่นเนี่ยแต่เราเองอาทิมาบีเม่มีเปียนตั้งบ่อนเนื้อจะได้รับมาสู่ฮะมาชุ่มละยี่นี่เนี่ยเดี๋ยวก็สู้เรื่องมหามิตรสู้เรื่องไม่ทีมเนี่ยผู้เรียบผู้มุ่งเจ็บยันละมาสู้ลูกขัดดันนั่นเลิกนี่เลย ปลัดมาปุ่นเนี่ยราชาการสิริยามาฮาเฟชอาชัดซาดียาซีเกเรสุขวัยเอสชูสติสิ่งนี้ส่งบุญเจริญด้วยสิ่งสิ่งอื่นไปนี่เลยยังไปเลยสุราดิจัสยาเข็บไปแม่มวยลุลุยังชาราชินเลยสิ่งสิ่งอื่นดารุเนี่ยสิบเอ็ดพิมพ์มาดูดามกะตัดยังเสียงพงยังนี่ว่าบุญเจริญยาดาริวาสินเนี่ยเลยสมบูรณ์แบบก็ดรงเนี่ยเปลี่ยนไปเป็นแม่ ยูเครนมาตรงนี้เลยตุรกีลุกซิมิโดนี่ลุกมีมหัพผู้สุราอุลเลชิมาซีเอียซิมโดนามุสอุปชินเลยเพราะกามาตนายนุอพยพทิ้งช่องไหนแม่ลาลามซีเดวูปีจีมาชาชาบาบาอัลจากิดิมาจีมาเรวายงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงง
ဆေဇွန်နန်ချီအချင်းချခံပြီးမြမပြည်သူရဲ့မျော်လင့်ချက်အတွက်ဆွန့်လွတ်အနစ်နာခံခဲ့တဲ့ဒေါန်ဆန်စကီကိုအနောက်နိုင်ငံတွေကနိုဘယ်ဉာဏ်ရေးအဆုပါဝေးဆုပ်စေရွေးချီးမြှင့်မြှောက်ဆကြကြပေမဲ့ရိုးညာရေးပေါ်စစ်တပ်ရဲ့လူမျိုးတုံးစုစည်းရေးလောက်ရက်ကိုစန့်ကျင်မကန့်ငွေရကောင်းလားဆိုပြီးတော့ဝိုင်းပယ်လိုက်ကြတယ်။တကယ်တော့ဒေါန်ဆန်စကီသာစစ်တပ်ရဲ့အဲ့ဒီလူမျိုးတုံးစ ดาวจีนเซตองเซตานะสัญญาเนี่ยนอกไตรนาฤาเนี่ยมานักงานไอ้เฉินนี่มันก็ใต้น้ําเลยรู้สรว่าเทียนชาปอลืนนี่แหละวิสุเวมพิเศษสิกองสีอลอนักงานไอ้อเคนเจมาสุมาเนี่ยด้วยจงพอจะเกจีมาเนี่ยหญิงไทยนั่นหุซ้นอีฮะตมุรีลันซาบอตะลันแม่မြန်မာနိုင်ငံအတွက်တံပိုးမဖြတ်နိုင်ပဲရှိနေလဲဦးမယ်အဲနောက်လာအနေငယ်အတွင်းမှာတော့
မနက်ကနေ့ချင်းဒီအပြောင်းလဲအဆုံးပြဖြစ်လာမလားဆိုတာဆုံးကြည့်ရမှာဖြစ်တယ်။ဒီကြတာတစ်ခုကတော့မြန်မာပြည်သူလူထုဆိုတဲ့အထက်မှာလူမျိုးပေါင်းစုံပူးပေါင်းပါဝင်နေပြီဆိုတာပဲဖြစ်တယ်လို့သုံးသပ်ထားပါခင်ဗျာ။ဒီလိုပဲတကတော့ကြောက်ပဲဖြစ်ပါတယ်။နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါသေးတယ်။အားလုံးကိုကျေးဇူးတင်ပါခင်ဗျာ။
youtube.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbemis.com/viewbem
ထက်မြန်မာနိုင်ငံတွင်းကဖိနှိပ်ခံအလို့သမားတွေနဲ့တူသွေးစည်းမှုနဲ့ထောက်ခံမှုပြရရောက်တယ်လို့ဝမ်တာဂရူကျောင်းမတ်ခိုင်ဆောင်ကပြောပါတယ်မြန်မာနိုင်ငံကုတ်ထုံဆက်ကုံထုတ်ဆက်မှုအလို့သမားအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအလို့သမားအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဒူးလည်းဖြစ်တဲ့မတ်ခိုင်ဆောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာမတ်ခင်ပြည်တွင်းတင်ဆက်ထားပါတယ်ညာ
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါမခင်စာအုပ်ကြီးအခုလို view တွေအတွက် view အမျိုးသမီးကဏ္ဍအတွက်ပေါ့နော်တိတဲ့အချိန်ပေးပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတာကိုကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့မင်္ဂလာပါရှင်ဟိုကျွန်မဆက်သွယ်ပြီးတော့မေးမြန်းတာလည်းကျေးဇူးတင်ပါတယ်
โอเคပါအရင်ဆုံးပြောချင်တာကတော့ congratulations ပါဘာကြောင့်လဲဆိုတော့အခုဒီ Norway နိုင်ငံကအလို့သမားတမကအဖွဲ့ချုပ်ကနေပြီးတော့ချီးမြှင့်တဲ့ Others Person Su ကိုဒီနှစ်2024ခုနှစ်အတွက်ဒါမြန်မာနိုင်ငံကအလို့သမားအခွင့်အရေးနော်ဦးစားလှုပ်ရှားနေသူအမျိုးသမီးတယောက်အနေနဲ့ဒီနှစ်မှာရရှိလိုက်တဲ့အတွက်ကြောင့်မလို့အထူးပဲဂုဏ်ယူပါတယ်လို့လည်းပြောချင်ပါတယ်ရှင
့်โอเคပ
ါโอเคပါဆိုတော့အရင်ဆုံးဒါနဲ့ဆက်ဆက်ပြီးတော့ပဲမေးလိုက်ချင်ပါတယ်အဲ့တော့အခုလိုမျိုးစုရလိုက်တဲ့အပေါ်မှာဘယ်လိုများခံစားရလဲရှင
့်အဲဘယ်လိုခံစားရလဲဆိုတော့စုအဲရွေးချယ်လိုက်တယ်လို့ကျွန်မဟိုအကြောင်းကြားတဲ့အချိန်မှာပေါ့နော်ကျွန်မဟိုဗာပြန်ပြောမှလည်းမသိဘူးအဲ့ဒါဆိုတော့တင်နေတင်တော့ကလည်းကျွန်မကတော့မသိဘူးသို့တော်လည်းတင်ပေးတဲ့ဒီအပီဆိုင်ရာအဖွဲ့တစ်ခုကနေပြီးတော့မှအကြောင်းကြားတဲ့အခါမှာအော်သူတို့တင်လိုက်တယ်ပေါ့နော်တင်လိုက်တယ်ဆိုတဲ့ဟာကိုငါ့ကိုကြောင်းကြရပေါ့အဲဒီနေထားပဲရှိပြီးတော့ကို့မှာဘလို့မှဟိုမမျော်လင့်မလေးเนาะဒီလိုစုဆိုတာရဖို့ဆိုတာလည်းလွယ်တဲ့ကိစ္စမဟုတ်ဘူးလေအဲကို့ဒါပေမဲ့ကို့ကိုဆက်သွက်ကြောင်းကြတဲ့ချိန်မှာအဲနည်းနည်းစွန့်အားသွားပါเนาะစွန့်အားသွားတယ်ဘာပြောမှမသိဘူးဒါပေမဲ့အဲနောက်ပိုင်းကျတော့ကျွန်တော်ဘလို့ခံစားရဲဆိုတော့ဝမ်းတာတယ်ဂုံယူတယ်ပေါ့เนาะပြီးတော့ကျတော့ဝမ်းလည်းနေတယ်အဲဘာဝမ်းတာတယ်ဂုံယူရပါလဲဆိုတော့ကျွန်တော်တို့ဒီဒီစုကိုပေးရဆိုတော့ جماعه ဟိုမခိုင်စားအောင်ဟိုပေါ့နော်နိုင်ငံတကာမှာအလုပ်တွေလုံးလုံးတော်လုံးအားကြီးလို့ပေးတယ်ဆိုတာမဟုတ်ဘူးပေးတယ်ဆိုတာထပ်ပေါ့နော်မြန်မာပြည်မှာရှိတဲ့လူ့သမားတမကတွေပြည်သူတွေရဲ့စိတ်အနာရှင်ဖယ်ရှားရေးလှုပ်ရှားမှုကိုဒါဒီစုကော်မတီကနေပြီးတော့အသိမှတ်ပြုလိုက်တယ်ဆိုတာဖြစ်တယ်ပေါ့နော်အဲ့တော့ جماعه ကဒီလူတွေရဲ့အတန်ကိုအပြည့်ဆိုင်အောင်ယူလာပေးရတယ်ကိုယ်စားလဲတာဖြစ်တယ်လေဆိုတော့ဒီလှုပ်ရှားမှုပြည်တွင်းကအဲတမကတွေရဲ့လှုပ်ရှားမှုပြည်သူတွေရဲ့လှုပ်ရှားမှုကိုဒါနိုင်ငံတကာကနေပြီးတော့မှနိုင်ငံကအဖွဲ့အစည်းတစ်ခုကနေပြီးတော့မှဒါအသိမှတ်ပြုလိုက်တယ်ဆိုတာအရန်ဝမ်းသာစရာကောင်းတယ်ဒီလိုအသိမှတ်ပြုလိုက်ခြင်းအားဖြင့်ကျမတို့ဟိုပေါ့နော်ဟိုမြန်မာပြည်ရဲ့တော်လှန်ရေးလှုပ်ရှားမှုကိုအခြားပို့ပြီးတော့အာယုံစိုက်လာစေတယ်ပေါ့နော်တခြားနိုင်ငံတွေတခြားစုဖွဲ့တွေအာကနေပြီးတော့မမေ့သွားပဲနဲ့အာယုံတဖန်ပြန်ပြီးတော့စိုက်လာနိုင်ဖို့လဲဒါထောက်ခံဖြစ်သွားတယ်လို့ကျမခံစားရတယ်ဒါကြောင့်မလို့ဝမ်းသာတယ်အဝမ်းနဲ့ဒါကတော့ကျမတို့ဟိုဒီပြည်တွင်းထဲမှာကျမတို့လူတွေရဲ့လှုပ်ရှားမှုတွေပေါ့နော်လှုပ်ရှားမှုတွေဟိုဖြစ်နေတဲ့အချိန်မှာအဲဒီစုကိုအတူတူပေါ့ကျမတို့နော်ဟိုအောင်ပွဲပေါ့တို့ရဲ့လှုပ်ရှားမှုကိုအသိမှတ်ပြုရဲဆိုတော့
အဲဒီအောင်ပွဲကိုအတူတူလုပ်နိုင်တဲ့လွတ်လပ်တဲ့အချိန်ဆိုရင်ပိုကောင်းတာပေါ့နော်ဒါပေမဲ့ကျွန်တော်တို့အတူတူမရှိနိုင်ဘူးပေါ့နော်အဲ့အတွက်လည်းကျွန်မဆက်စိတ်မကောင်းဘူးပေါ့ဟိုအနေနဲ့ပေါ့ဆိုတော့ရောထွေးတဲ့ခံစားချက်လိုပဲပြောရမှာပါရှင်โอเคဒါမြန်မာနိုင်ငံကဆိုရင်တော့မြန်မာနိုင်ငံကအတူတူမကြီးတက်ကြွလှှရှားတူတူပရမဆုံးချိန်စုပြီးကြီးနေခဲ့ရတာလို့ထင်ပါတယ်နော်မြို့သမီးတယော ware da ga ko ko pe da a pin ko be da tai bi ma phin ni de che ni de ko da nai ngan da ga ni ne ti shi de so ra myu tu ru a ni ne po bi lo po lwin si de a chao ya myu bo no thak kan a pe ni de so ra ha myu pya chin ne lo le tin ma de so ti su ga ni pi ro ta cha bo no blu a chu chi su ri thauk pat ni yo ko a twa nai ngan a twa phit si de lo tin le shin
Brahma garo jama di su ga byo mae so nai ngan da ga ga su phwe ho bo no phwe zi de a mya ga bdu bdu ya shi ge so le ha ho sai wen sa ja de su to khu phe jama na le de bo no ba lo so nomination lou pi lo de ke ho lou sha mu lou ni de su phwe de pauk ko de ho da tin ja de so lo a mya nai ngan da ga su phwe a mya su wa ni pi lo da a le nat tha de su to khu phe de ai twa jaw mu lo myanmar nai ngan ga su ya twa de so le ha ga po pi lo ကိုနိုင်ငံရဲ့လှုပ်ရှားမှုကိုမိမောင်းပြရလိုက်ခြင်းဖြစ်တယ်ပြီးတော့အော်မြန်မာကိစ္စဆက်ပြီးတော့လုပ်နေတော့မယ်ငါတို့ဆက်ပြီးတော့မှပန်ပိုးရမယ်ဆိုတဲ့ဟာမျိုးကိုလည်းပိုရသွားစေမယ်လို့ထင်ပါတယ်ဟိုအခုဆိုလို့ရှိရင်လည်း message တွေအများကြီးရတယ်အဲဒါသူတို့ဒီလှုပ်ရှားမှုမှာဆက်ပြီးတော့ support လုပ်မယ်ဆက်ပြီးတော့လုပ်ပါဆိုတဲ့အပြည့်ဆိုင်ရာပေါ့နော်ကျွန်တော်တို့ဒီလိုမှတမကကနေပြီးတော့တော့လကောင်အဲတခြားတော့ဒီ NGO ပေါ့မြန်မာကိစ္စကိုဒီ support လုပ်တဲ့အခွဲစုဖွဲ့တွေရတော့လကောင် message တွေပို့တာရတယ်အများကြီးအားရှိတယ်ပေါ့နော်ဒါကဘာလို့ပြလဲဆိုတော့ action ပေါ့အပြီးဆိုင်ရာမှာဒါမြန်မာကိစ္စနဲ့ပတ်သက်ပြီးတော့ lobby တွေအဲဒီ action တွေပေါ့နော်ပြန်ပို့ပြီးတော့များလာများတဖန်မသေးသွားပဲနဲ့ပေါ့နော်တချို့ကပြောလေမြန်မာကိစ္စကဒါအပြီးဆိုင်ရာမှာသိပြီဒါမင်းမပြောက်ပြောက်ဖြစ်နေတယ်ပေါ့နော်ဒါပေမဲ့အခုဒါကျမတို့မင်းမပြောက်ဖြစ်နိုင်တဲ့အနေအထားမျိုးမဟုတ်တော့ဘဲနဲ့တဖန်ပြန်ပြီးတော့မှပို့အားကောင်းလာမယ်အနေအထားမျိုးဆိုတာမျိုးဖြစ်ပေါ်လာစေတယ်ပေါ့နော်အဲနောက်တစ်ခုကလည်းကျမတို့ဝန်တာတာတော့ဒီစုနဲ့အတူငွေကြေးပါတယ်ပေါ့နော်စုကြေးပါတယ်စုကြေးပါတဲ့ဟာကကျမတို့ဒါဒီထဲမှရှိတဲ့လုံမသမဂ္ဂတွေရဲ့ဒီလှုပ်ရှားမှုတွေအတွက်ကိုပို့ပြီးတော့ဆပ်ပို့လုပ်နိုင်မယ်ပေါ့နော်အဲတစုကတော့ဒါပုဂ္ဂိုလ်ရှိကိုတဝက်သွားအဲတခြားလုံးမှာတဝက်ဆိုပဲမယ်ဒီစုအားလုံးကဒီစုချင်းငွေအားလုံးကကျွန်မဒီဒေါ်လန်ရေးအတွက်အထက်ကအလုံးမှာတမကနှုတ်ချမှုအတွက်ပဲပြန်တော့မှာဖြစ်ပါတယ
်ဟုတ်ကဲ့ပါကိုအတွက်လည်းဘယ်လိုပဲဖြစ်ကိုရဲ့နှုတ်ချမှုကိုအခုလိုမျိုးတည်နေပြည့်တဲ့ပုံမှာအများကြီးအားဖြစ်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့အားဖို့ရှိပါတယ်လို့ပါလား
ဟုတ်ကဲ့ပို့ပြီးတော့တာဝန်ကြီးသွားတယ်လို့ခန့်စားရလားအခုလိုနိုင်ငံကစစ်တခုလည်းရလိုက်ပြီဆိုတဲ့အခါကျတော့ကိုအလုပ်တွေမှာပို့ပြီးတော့ဒါဟိုတာဝန်ပို့ကြီးသွားတယ်လို့ယူဆမိလား
เออยูซ่าบ่าเด้จม่าบ่าลุเลยซอดิอภิษามาล็อบบี้ลงอ่ะอะทุทะဖြင့်ပေါ့เนาะจม่าတို့လုံမသမကတွေနဲ့အခုจม่าကိုစားပြုတ်တဲ့အဖွဲ့လုံမသမကအပြင်ခြားပေါ့เนาะမြေပြင်မှာလှုပ်ရှားနေတဲ့ဒီ strike committee တို့ဒီအဲဒီခြား women အဖွဲ့တွေ youth အဖွဲ့တွေပေါ့เนาะဒီသဘောတူထားတဲ့ comprehensive economic sanction ပေါ့အလုံးစုံစည်းဝါးရေးပိတ်ဆို့မှုဆိုတာကိုဖြစ်ဖို့จม่าပြည်ဆိုင်မှာ lobby လိုက်လောက်อ่ะဆိုတာတကယ်တော့ဒါအရန်ကို challenge ကြီးတဲ့ဟိုပေါ့နော်တောင်းဆိုချက်ဖြစ်တယ်ဟိုဒီမြန်မာရေးလှုပ်ရှားတဲ့သူအားလုံးကဒီဟာကိုဟိုတောင်းကြတာမဟုတ်ဘူးလေနော်တို့တော့ကျမတို့ကတီးကြတဲ့ပိုပြီးပြင်းထန်တဲ့အဲပိတ်ဆို့မှုကိုပေါ့နော်မြန်မာပြည်အတွက်တောင်းတဲ့အခါမှာဒါဟိုခက်ခဲတယ်အရန်လက်ဟိုကျမတို့အတွက်ပေါ့နော်၃နှစ်တာ၃နှစ်ကျော်ကာလအတွင်း lobby လုပ်ရတဲ့ဟာကအရန် stress ညာတယ်အဲတခါလေဒီမှာဟိုဒီ log ကိုမလုတ်ခဲနဲ့ပြည်တွင်းနဲ့တာသွားပြီးတော့ဟိုပေါ့နော်အတူတူတာတိုက်ပွဲဝင်နိုင်ချင်တာပေါ့နော်ဒါမဲ့ဒီဟာလည်းရေးကြည့်တယ်ကျွန်တော်တို့ကပြည်တွင်းနဲ့တိုက်ပွဲတစ်ခုလည်းနဲ့အောင်အောင်မြင်ဖို့ဆိုတာခက်ခဲတယ်ဆိုတော့ဒီစစ်တပ်ကိုအပြည်ဆိုင်ရာကပေါ့နော်အစိုးရတွေကသူကမထောက်ခံဘူးပေါ့နော်ဆိုရဖြစ်သိမှတ်မပြုတ်ဘူးလို့ပြောပင်မဲ့အပြည်ဆိုင်ရာဒီစီးပွားရေးလုပ်ငန်းတွေကမြန်မာပြည်မှာရှိနေတော့မယ်အဲ့ဒါကို EU အပါအဝင်ခြား US UK နိုင်ငံကဆိုရတွေကမတားဆီးပဲနဲ့လုတ်ခွင့်ပြုထားတယ်ဒါကဘာလဲဆိုတော့စစ်တပ်ကိုဒါ indirectly ပေါ့နော်တယ်ဝိုက်တော့အချင်းဆက်လက်ထောက်ပံ့နေတာဒါဖြစ်တယ်ပြီးတော့ development program တွေကလည်းဆက်သွားနေတယ်ဒီအထောက်ပံ့နေတာသွားနေခြင်းအချင်းစစ်တပ်ကိုပို့ပြီးတော့မှနိုင်ငံခြားဝင်ငွေတွေရစေတယ်ဆိုတော့ဘာလဲဆိုရင်ဟိုလူသက်လက်နက်တွေပို့ဝယ်နိုင်တယ်ဒီ73စီတွေပေါ့နော်ဒါဝယ်နိုင်တယ်အဲဆိုတော့ကျမတို့ပြည်တွင်းမှာပို့ပြီးဖိနှိပ်မှုတွေကိုသူလှုပ်လာနိုင်တယ်အဲ့တော့အတီဆိုင်ရာရဲ့ interrise support ကိုရားနေတဲ့ရွေးက ဒီစစ်တပ်ကဘယ်တော့မှသူကိပတ်အဆုံးပေးမှာမဟုတ်ဘူးပေါ့နော်ဒါကြောင့်မို့ကျမတို့ကအီကော်နမစ်ဆန်ရှင်ဒီကွန်ပရီဟန်ဆစ်ဆန်ရှင်ဆိုတာတွေကိုပြင်းပြင်းထန်ထန်လိုအပ်တယ်ဆိုတော့ဒီဟာမလွယ်ဘူးကျမအနေနဲ့ကအရန်စတရက်ဖြစ်တဲ့အချိန်မှာဟိုအန်ကဟိုဒီကျမလှုံ့ဆော်ပေးတဲ့အရာပါလဲဆိုတော့ပြည်တွင်းကကျမတို့လုံမသမကအဖွဲ့ဝင်လုံတမားတွေပေါ့နော်ဖြစ်တယ်ပြီးတော့ဒီန ပေါ့နော်ကျွန်တော်တို့ရှိပါတယ်ပေါ့အမလုံနေရတယ်အာဟိုအားရတယ်အားပေးပါတယ်ပေါ့နော်ဆိုအဲ့လိုမျိုးနဲ့ကျမဟို motivation ဖြစ်ရတယ်ဟိုဆက်လုပ်ရတယ်အော်သူတို့ငါလိုအပ်တယ်ပေါ့ငါလှုပ်ဆောင်တာလိုအပ်တယ်ဆိုတာနဲ့တော့ရတယ်အဲ့တခါတလေမှလည်းသူတို့တွေလည်းဟိုအားရုပ်တဲ့အချိန်ရှိတာပေါ့နော်အဲ့ချိန်ကျရင်လည်းဘာမှဆိုင်ပုံနဲ့အပြီးဆိုင်မှာတို့တွေထောက်ပံ့နေတဲ့အလုပ်မှသမကအဖွဲ့ချုပ်တွေနိုင်ငံတော်အမှရှိတယ်ဒီပြည်ဆိုင်ရာသွေးစည်းညီညွတ်မှုနဲ့ကျမတို့ကဒီပေါ့နော်ဒီဆိုင်ရာဖိအားကိုပို့ဆောင်သွားနိုင်မှာဖြစ်တယ်အပြန်အလှန်ပေါ့နော်ကျမတို့ဖေးမအားပေးပြီးတော့ဒီ၃နှစ်ကျော်တာကာလမှာကျမဟိုဖြတ်တန်းလာခဲ့ရတာပေါ့ဆိုတော့အခုဆက်ပြီးတော့လုပ်ဖို့ဒီစုကိုရားတဲ့အတွက်ကြောင့်မလို့ပိုလဲအားရှိတယ်အဲကျမတို့ထဲကလူတွေကလည်းအရန်ပြောတယ်ဒီ support တွေပေါ့နော်ပို့ပြီးရားနိုင်တယ်ဆိုတဲ့အတွက်ကြောင့်ပို့ပြီးတော့ငါရက်လိုက်လို့မဖြစ်ဘူးဆိုတာတော့ပိုကျင်းသေးတာပေါ့နော် yeah
ဟုတ်ကဲ့ပါအခုလိုချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပ
ါမတ်ကင်ပြူတွေးတက်ဆက်ခဲ့တာဖြစ်ပါလေများအခုတော့သုတဆုံးနဲ့ American တခွင်အစီအစဉ်လှည့်ကြပါပြီအခုတစ်ပတ်မှာ American မှာ truck ကားကြီးတွေမောင်းဖို့ဘယ်လိုလေ့လာသင်ယူခဲ့ရလဲဆိုတာနဲ့လုပ်ငန်းခွင်အတွေ့အကြုံတွေကိုအင်ဒီယနာပြည်နယ်ဖော်ဝဲမြို့ကကိုသိန်းထွန်းအောင်ကပြောပြထားပါတယ်။ကိုအောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ American တယူပူဆောင်ရေးပင်နာမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကားမောင်းသမားအလုံလောက်မရှိဖြစ်နေတာပါ။အခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ်။ truck ကားလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲ။ဘာရီဆောင်မှုရှောင်မှုလုံမလဲဆိုတာကို truck ကားမောင်းနေသူတူဦးဖြစ်တဲ့ကိုသိန်းထွန်းအောင်ကိုမြေကြီးရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
။ပထမဆုံးဟိုအနေနဲ့ခဲတဲ့ခက်ခဲတဲ့ရင်းနေရင်ဆိုင်ရခဲ့တဲ့ဟာလာပါလဲဆိုတော့ဩအင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လက်နက်ပါမစ်ဖြည့်တဲ့အခါမှာစပြီးတော့မှခက်ခဲစားတွေ့တယ်။အဲ့မှာအာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်နှစ်ကြိမ်ဖြေရတယ်ပထမတစ်ကြိမ်မအောင်နောက်တစ်ကြိမ်ကျွန်တော်ဖြေရတယ်တကယ်နှစ်ကြိမ်ဖြေမှကျွန်တော်လမ်းလက်ပါမယ်အောင်တယ်လမ်းလက်ပါမယ်အောင်ပြီးတော့လဲ license ရဖို့အတွက်အာသင်တဲ့တက်ရတယ်သင်တဲ့တက်ရမှာလဲအဲ့လိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်အခဲကိုကြော်လွှမ်းနိုင်မှုဆိုရင်လေအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်။နီလန်းကတော့အမျိုးမျိုးရှိတယ်။အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်လန်နပ်ပါမင်းစပ်ဖြည့်တဲ့ခါမှာအခက်အခဲစတွေ့တယ်။အဲစတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်။အဲ့တွေ့တဲ့နီလန်းကဘာလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်။ခဏခဏဖတ်ရမယ်။အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မိကုံးလေးကိုသိလေလေပဲ။ကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မိကွန်းတွေကျွန်တော်ဖြေနိုင်ခဲ့တာ
truck ကမောင်းတင်နှံတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Kent Logistics Company ကအနီးကပ်ကြီးကျက်တင်ပြပေးတဲ့သူနဲ့အတူလနဲ့ချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကာသမာဘွားရောက် offer လုပ်တာဒီ company ကစတာဒီ company ကကျွန်တော် offer လုပ်တယ် offer လုပ်တဲ့အခါမှာအာကျွန်တော်ဟိုသူတို့ဟိုတလခွဲနှစ်လနေပါလောက်ကျွန်တော်ထရိန်ပြီးတော့မှကျွန်တော်သူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်ဂျင်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ
် schedule တွေကတော့အမျိုးမျိုးရှိတယ် OTR လို့ခေါ်တဲ့ over the road ရှိတယ် regional လို့ခေါ်တဲ့အာဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟို bound တယ်ပြီးတော့မှမလိုချင်ကိုပေါ့ကိုနေနေတယ် ဒါပေါ့နော်ဒါအုံတော့ operator တွေရဲ့လို့ပေါ့နော်သူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated ram ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသွားချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုက dedicated ram လုပ်တာပေါ့နော်ကျွန်တော်ဒီလုပ်လုပ်နေတာအခုက
ကောလိတ်ကနေစက်ပစ္စည်းပြပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့်ကွန်တင်ထရက်ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလို့ပြောပါတယ
်အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျမရဲ့ကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းလှုပ်နေကြမလုံးနိုင်တော့ဘူးအဲ့တော့ကြောင့်ဒီလှုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလှုပ်ကလည်းအသက်65နှစ်ကနေတက်80ထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့ညင်ပြီးတော့မှငါလဲဒီလောက်ကိုလုံနိုင်ပါလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကတွေရောက်ခဲ့တာ
အမေရိကန်တဲယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလို့ရှင်းပြပါရယ
် Tracker လောကက Industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေသူရဲ့ဒီ Tracker လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ Tracker လုပ်ငန်းရာရပ်သွားမှာအဲကြောင့် Tracker တွေကစက်မှုလုပ်ငန်းရှိနေသူရဲ့ Tracker တွေရှိမယ်ရှိတော့ tracker ကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလူးလူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းရနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့အုတ်တပိုင်းအောက်တပိုင်းပြင်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသက်ပြန်ဆရတာကြောင့်ရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတိဆောက်ခဲ့ရတာကိုလည်းအခုလို့ပြောပါတယ်
ကျွန်တော်18နှစ်ကြည့်ပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားတောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ်machine setup နေရကျွန်တော်လုပ်ခဲ့ဘူးတယ်နောက်တစ်ခုက operator နေလည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လုပ်ကတော့၄-၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်အတွက်ပေါ့နော်အဆင်ပြေဆုံးလုပ်ကတော့ဒီလုပ်ပါပဲဒီလုပ်ကကျွန်တော်အတွက်အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ်
ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရကာမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ရောပထမတစ်ချက်ကမောင်းဖို့စံနာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ် violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်တချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ် direct violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမလည်းယောက်ျားအိမ်နောင်တွေမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကအော်ဟိုမူရီစေဘာမူရီစေဘာမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကဟောဗျာတောက်မယ်အဲတောက်ပြီးမောင်းမောင်းနဲ့ဒါမှမဟုတ်မူရီစေဘာလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများနဲ့ထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရတယ်ကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဗာလို့ဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေ chemist thought six thought six ဆိုပြီးမှဆက်ပေးလိုက်တယ်ချက်ချင်းသတ်ပေးရတယ်အဲ့မှာကျွန်တော်ကမူစီဘာတစ်ခုသုံးဆွဲလိုက်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင်ထွက်ကလောကကိုအေးစေးစေးလုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပြီးမဲ့လူတွေရှိတယ်ဟိုကုညီပြီးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်ဒါမကင်းလို့တော့ကျွန်တော်တို့ဒီလောကထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးချင်တယ
်ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့တရင်ပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြပါတယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းကြိုအပြင်တခြားအိမ်တော်ရေးပြိပခါတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလုံးကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတာပါတယ်ဒါပေမဲ့လည်းဘွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတော့ပါခင်ဗျာ
ကိုအောင်တင်ဆက်ခဲ့တာပါဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုချင်တယ်ဆိုရင်တော့ bamis@voanews.com ကိုပေးပို့နိုင်တယ်လို့ပဲအခု YouTube နဲ့ Facebook ထုတ်လွှင့်ချက်တွေမှာလည်းတိုက်ရိုက်မှတ်ချက်ပြနေပါတယ်ဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကြပါပြီ ဒီတစ်ပတ်မှာတော့ကြောင်မြတ်ထဲက trace elements တွေအကြောင်းကိုနားဆင်ရမှာပါ။ကြောင်မြတ်တွေကိုလှပတဲ့အကြောင်းသိရအောင် trace elements တွေကလုတ်ပြနေပါတယ်။ barrel လိုတွင်းထွက်ထဲမှာပါနေတဲ့ chromium ကစိမ့်လန်းလှပတဲ့မြဖြစ်အောင်လုတ်ပေးတယ်လို့အကြောင်းမရှိတဲ့ corundum တွင်းထွက်မှာ chromium အနည်းငယ်ပါနေရင်ဗရမားဖြစ်သွားပြီး titanium ပါလာရင်တော့နီလာဖြစ်သွားတာပါ။ကြောင်မြတ်တွေရဲ့ဓာတုဖွဲ့စည်းပုံမှာ trace elements တွေအရေးပါပုံကိုဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးဒေါက်ခင်မျိုးသက်ကတင်ပြထားပါတယ်ခင်ဗျာ
။ဒီကနေ့ပတ်တုံးကပေါ့နော်ဆရာဒီလူရဲ့လူနေမှုဘဝကိုလုံးဝပြောင်းလဲသွားစေနိုင်တဲ့ကွန်ပျူတာတွေပေါ့နော်ဒီ chip တွေနောက် semiconductor တွေအဲမှာအမှတ်တမ်းအရေးပါတဲ့ဒီ trace element ဟိုပြုပြင်ပြောင်းလဲသွားတာတွေကိုဆရာပြောသွားပါတယ်။ဒီတစ်ပတ်တော့ပေါ့ဆရာဒီကြောင့်မြေရဏာနဲ့ပတ်သက်ပြီးပြောပြပေးပါဆရာဒီကြောင့်မြေရဏာတွေထဲမှာ trace element ပါတာပေါ့နော်ထင်ရှားသိတာတဲ့ဟာလေးကိုပြောပြပေ
းပါကြောင့်မြေတွေထဲမှာတံမူးအဖြစ်ဆုံးလို့ယူဆတဲ့ပစ္စည်းနှစ်မျိုးရှိတယ်အဲ့ဒါစိန်နဲ့ဗလမြားပေါ့ဗလမြားစိန်ထက်ကိုနည်းနည်းလေးပြော့တယ်သူက corundum အခြေခံတယ်ပေါ့ဗလမြား oxide တွေပေါ့ဘာဖြစ်လို့ဒီ corundum ကအနီဖြစ်လာလဲဆိုတော့ပထမမှာပါလေအနီဖြစ်ရတဲ့အကြောင်းရင်းကဥထဲမှာ chromium ဆိုတဲ့ trace element ကျွန်တော်တို့အရင်ဘက်ကပြောဘူးပါလေစိုးစင်းမြအနှင်းငယ်မြတော့ elements ဓာတ်ပစ္စည်းပါလာတယ်အဲ့တော့ chromium ပါဝင်လာရင်အဲ့ဒီကောင်ကအနီအောင်ဖြစ်သွားတယ်တက် chromium ကပါဝင်တိုင်းလဲအနီအောင်ဖြစ်တာမဟုတ်ဘူးเนาะသူကအခြေအနေတည်ဆောက်ပုံဒီပေါ်မှာတည်တော့သူကအနီအောင်ပြောင်းသွားတယ် chromium မပါဘူးနဲ့ဒီထဲမှာတစ်တနေရန်ပါရင်တော့ကအပြာရောင်ဖြစ်သွားမှာပေါ့ကိုရိုနာ
ဆရာဟောနော်ဒီဓာတုပေးတဲ့သဘောအရရှင်းပြပေးပါဆရာဘာကြောင့်ဒါမျိုးပေါ့နော်ပြောင်းနေသွားတယ်ဆိုတော့အရောင်ကြီးပြောင်းသွားတာပါလေဆရာ
တကယ်တော့အဲ့ဒီ trace elements ပေါ့ကျွန်တော်တို့ပြောတဲ့ transition elements လို့ခေါ်တယ်ဒါအရောင်ရှိတယ် transition elements ဆိုတာကျွန်တော်ပုံမှန်လို့တော့ jazz dressing လို့ခေါ်တယ် copper လို့ရွှေလို့ nickel လို့ silver လို့အကုန်လုံးပေါ့လေဒီကြားထဲမှာကြားဆက် dressing လို့ခေါ်တယ်အဲ့ဒီကောင်ကအရောင်နည်းနည်းရှိတယ်ဒီ chromium ကဆောစောကပြောတယ်ဗလမြားအထဲကိုရောက်သွားတဲ့အခါမှာ corundum နဲ့ရောက်သွားတဲ့အခါမှာသူကအရောင်5မျိုးရှိတဲ့ဟာကို6မျိုးကိုစုပ်ယူလိုက်တယ်ဒီအလင်းအရောင်ကပေါ့လေအပြင်အရောင်လား white light လို့ခေါ်တော့ကျွန်တော်သဘာဝအရောင်မှာအရောင်5မျိုးရှိတယ်အဲ့ဒီ5မျိုးကို6မျိုးကဒီ chromium ကစုပ်ယူလိုက် chromium ရဲ့အပြင်ဆုံး shell မှာရှိတဲ့ electron တွေကဒီကစုပ်ယူတော့ excited state ပေါ့မြင့်တဲ့နေရာကိုသွားတယ်သူကအမှန်တန်ပျော်တာပေါ့အဲ့ဒီခါကြီးကိုစုပ်ယူတယ်ဒါပေမဲ့သူကပြန်ထုတ်လိုက်တဲ့ခါမှာအနီရောင်ပြန်ထုတ်တယ်အနီရောင်နဲ့အတူအချို့เนาะခရိုင်ရောင်လို့အဝါရောင်လို့အနှဲငယ်ထုတ်တော့ဗလမြားအရောင်ကမျိုးစုံဖြစ်နေပါဒါပေမဲ့အရောင်ရင်းရဲ့ pigeon blood လိုမျိုးအရောင်မျိုးထုတ်လိုက်တယ်အဲ့ဒီဗလမြားရဲ့အရောင်ကဖိတ်ဖိတ်တော့ပေါ့အရေးအသွေးကရှန်ကျနေတယ်လို့ဖြစ်လာတဲ့အတွက်အမှန်တန်ကောင်းတဲ့တန်ဖိုးရှိတဲ့ဗလမြားဆိုတာဖြစ်လာပါလေအ
ဲ့ဒါခိုသွေးရတာလေဒီ trace element တွေကပုံမြန်ကအရောင်ဆုပ်ယူတဲ့ပုံမှာမူတည်တာပေါ့နော်ဆရာ
ဟုတ်တယ်ပုံမှာဒီမှာနာမည်ကြီးတဲ့ဗလမြားငမောက်ဆိုရင်သူ့ပုံမှာဝါဂွန်သုံးမိတာတင်လိုက်တော့မှဝါဂွန်အဖြစ်အောင်ကြီးအားလုံးကหนีตัวได้รู้ပြောจ๋าดีนอกป้ายมาแล้วมวยกกก็ถั่วได้2015ก็จีนีวามาดีแลนตีนไล่ได้ซันไรซ์สุขอไอ้บรรเนี่ยဆိုရင်ဒီ25 ကရက်လောက်ရှိတဲ့ဟာကိုဒေါ်လာ39တန်းရ
တယ်။တက်မြေလာတွေထဲမှာပေါ့เนาะဒီလို trace element တွေကြောင့်အပြောင်းလဲဖြစ်တာတခြားဘာများရှိပါသေးလဲဆရာ
။နီလာတို့ခញ្ញန်းဇွဲတို့ trace elements ကလည်းတစ်ခါကျ copper ပါလာတယ်iron ပါတော့ဒီနီလာဆိုတဲ့အတိုင်းမှာလဲ iron ပါတဲ့နီလာဆိုရင်အရောင်ကအဝါရောင်ရှိတယ်ပြာဖြစ်ပျော်လေးဖြစ်သွားတာရှိတယ်ဘာကြောင့်လဲအဝါရောင်ဖြစ်လာလဲဆိုတော့ iron ကသူက state နှစ်ခုရှိတာဟုတ် ferrous နဲ့ ferric Fe2+ နဲ့ 3+ အဲ့လိုမျိုးကစအရောင်တွေပြောင်းကြတယ်သူတို့အရောင်ပြောင်းတဲ့အခါမှာသူတို့ကိုပိုတော့ကောင်းအောင်တောက်အောင်ဆိုပြီးတော့နီးမျိုးစုံနဲ့လောက်ကြတာရှိပါတယ်ဒါပေမဲ့သဘာဝကိုတော့မပြီးဘောဒီများစွာဖြစ်ဒီဗတ္တများကိုမိဖုတ်တယ်လို့ပြောတဲ့ temperature အမြင့်ကိုဖြည်းဖြည်းဖြည်းဖြည်းတိုးပေးခြင်းအဖြစ်အယောင်တွေကိုပြောင်းလဲလို့ရတယ်
ဒီကြောင့်ညနာတွေမှာအယောင်ပြောင်းသွားတဲ့ဥစ္စာဒီ trace element တွေပေါသွားလို့ရှင်အထဲထဲမှာပေါ့နော် dressing လေးတွေရဲ့ electron လေးရဲ့အနေအထားပြောင်းသွားလို့ဆရာပြောတယ်ဆိုတော့အဲ့ဒါလေးနည်းနည်းရှင်းပြပေးပါဆရာ
အမှန်တော့ transition element ဆိုတဲ့ဟာကျွန်တော်တို့ထူးခြားတဲ့နော် jazz dressing လို့ခေါ်ပဲသူကတကယ်လေအပြင်ဆုံး shell လို့ခေါ်တဲ့ valence electron တွေထက်ကိုဒုတိယ shell မှာရှိတဲ့ electron တွေကပိုတော့အလုံးလောက်တာတွေ့ရတယ်သူတို့ဟာအပေါ်ကိုတက်လို့ရတယ်အောက်ကိုဆင်းလို့ရတယ်အစွမ်းအင်ကိုဆုပ်ယူလို့ရတယ်ဒီလိုစွမ်းအင်ကိုဆုပ်ယူလိုက်တဲ့အခါမှာသူတို့ဟာအယောင်မျိုးစုံလဲသူတို့ပြန်ထုတ်ပေးလို့ရတယ်ပြန်ဆင်းလာတိုင်းဆင်းလာတိုင်းမှာအဲ့ဒီစွမ်းအင်ကိုပြန်ထုတ်ပေးတဲ့အခါမှာဒီအရာအနေနဲ့မြင်ရတာပေါ့အဲကြောင့်ဒီပထမမှာတာမန်အဖြစ်ခရိုမီယံကအရာကိုဆုပ်လိုက်ပြီးကြံတဲ့အနီကိုထုတ်ပြီးတဲ့အချိန်မှာပဲဒီပြိုင်ထဲမှာသူတို့ကခရိုမီယံရဲ့အတွင်းမှာရှိတဲ့ shell ကဆုပ်ထားတဲ့ electron တွေကအပေါ်ကိုတက်ရတယ်စွမ်းအင်ကိုပြန်ထုတ်ပြီးတဲ့အချိန်မှာကြံတဲ့အရာတွေကဖြာကင်းနဲ့ဖြာကင်းနဲ့အလင်းရောင်တွေထွက်လာတတ်တယ်အထူးသဖြင့်ဒီကျွန်တော် lactic ဆိုခေါ်တဲ့ corundum မြတ်တိဆောက်ပုံသူက reaction တွေ debit ချင်းတွေမဖြစ်တော့မှ electron ချင်းချင်းတွန်းတိုက်မှုတွေအများကြီးဖြစ်နိုင်ပါတယ်ဒါကြောင့်ဒီ electron တွေတက်တယ်ဆင်းတဲ့ electron တွေပြောင်းလဲမှုတွေဟာအများကြီးလေ့လာဖို့ကြံနေတယ်နောက်ပိုင်းမှာကျွန်တော်တို့သိကြတာအဲ့ဒီ electron တွေရဲ့ excited cell share တွေ excited ဆိုတာအဆင့်အမြင့်ကိုတက်သွားတဲ့အချိန်တွေမှာယူတုံးလို့ရတဲ့ဟာတွေကလေဆာရောင်ခြည်အောင်ကျွန်တော်တို့ထုတ်ပြီးတော့တုံးလို့ရတာတွေ့ရပါတယ်ပထမဆုံးလုတ်တဲ့လေဆာရောင်ခြည်တွေကဗတ္တမြားကနေထုတ်ကြပါတယ်လေဆာရောင်ခြည်ကတော့ဆိုင်းထရအမျိုးမျိုးနဲ့အမျိုးမျိုးရှိတာပေါ့အဲ့ဒီလေဆာရောင်ခြည်ကိုပထမဆုံးထုတ်တဲ့အခါမှာဗတ္တမြားကနေထုတ်လို့ရပါတယ်အဲ့ဒီခါလေးအကုန်လုံးက electron တွေတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်သူတို့ကတွားနိုင်တဲ့လေကားလိုမျိုးအဆင့်တွေရှိတယ်အဲ့ဒါကိုနောက်ပိုင်းမှာတော့သူတို့ quantum physics quantum science ဆိုတော့သိလာတာရှိပါတယ်ဒီ quantum ကလက်ကင်ဖုန်းတွေကစအားလုံးအတွက်ကိုအသုံးဝင်အောင်စူးစမ်းလေ့လာနေတဲ့သိပ္ပံပညာပဲလို့ဆိုနိုင်ပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်တင်ဆက်ခဲ့တာပါများအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါများ2024ခုနှစ်ဧပြီလ30ရက်နေ့မှာတက်တန်းကုံဆုံးတော့မဲ့ EU ဥရောပသမဂ္ဂရဲ့မြန်မာဘော်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုကို2024ခုနှစ်ဧပြီလကုန်ထိနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ကြောင်းဥရောပကောင်ဆယ်ကတောက်ချာနေ့မှာညင်ညာချက်ထုတ်ပြန်ပါတယ်ပြီးခဲ့တဲ့နှစ်တွင်မြန်မာနိုင်ငံရဲ့အခြေအနေကိုသေချာသုံးသပ်ရမှာမြန်မာနိုင်ငံမှာဒီမိုကရေစီနှိမ့်လမ်းမကျတဲ့လှုပ်ဆောင်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေအတော်ဆိုးဆိုးဝါးဝါဖြစ်ပွားနေတာတွေ့ရဆဲဖြစ်တဲ့အခုလိုတည်တန်းထုတ်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။နိုင်ငံတကာသတင်းတွေမှာတော့ရုရှားကာဝေးဌာနဆက်မှုလုပ်ငန်းအတွက်တရုတ်ရဲ့ထောက်ပံ့ပေးမှုပေါ်ထူးဆိုရင်ကြောင်းတဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရေးယူတန်ခတ်မှုတွေချမှတ်ဖို့အသေးချာပြစ်စစ်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကတောက်ချနေမှာပြောကြားလိုက်ပါတယ်ဗျာ။နောက်ဂါဇာအရေးသတင်းတစ်ပုဒ်မှာတော့အီဂျစ်နယ်စပ်နားကရာဖာမြို့မှာဣသရေလကိုထိုးစစ်ဆင်မဲ့အနေအထားဖြစ်လာနေချိန်မှာပဲဣသရေလနဲ့ဟာမတ်ချာညှိနှိုင်းမှုတွေနောက်တစ်ချီစတင်နိုင်အောင်ကြိုးစားဖို့အီဂျစ်အစ်မင့်ညှိနှိုင်းရေးအဖွဲ့ကဣသရေလကိုတောက်ချန်နေမှာသွားပါတယ်။အီဂျစ်ညှိနှိုင်းရေးအဖွဲ့ကိုအစ်မင့်ထောက်လိုက်ရေးအရာရှိအဘတ်စ်ကမာကဥဆောင်မှာဖြစ်ပြီးဂါဇာမှာရေရှည်အပြစ်ခတ်ရေးဆဲအတွက်ပုံစံအသစ်ချပြဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်ခင်ဗျာ။တရင်အချင်းကျုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မြတ်အစီအစဉ်တွေကို online radio facebook youtube website ကနေပြီးတော့ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ view american တိုင်းမနေ့ပိုင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပြစီသောတာရှင်တွေတကွာမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေကျွန်တော်ညီငယ်ပါခင်ဗျာ